Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2024ခုနှစ် April 28ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ32 58တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမဲ့အင်ဂျင်နိုင်တဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်မြန်မာအရေးအာဆီယံနိုင်ငံတွေဆွေးနွေးဖို့ထိုင်းနိုင်ငံရဲ့အဆိုပြုချက်ကိုလက်ရှိဥက္ကဋ္ဌလာအိုနိုင်ငံကထောက်ခံကြောင်းထိုင်းအစိုးရတာဝန်ရှိသူတယောက်ကပြောလိုက်ပါတယ်ထိုင်းနိုင်ငံသားရေးဝန်ကြီးပမ်ပရီဘဟီဒါနူခရာဟာယာဒုကနေရုတ်တရက်နှုတ်ထွက်သွားခဲ့ပါတယ်အမေရိကန်နိုင်ငံတော်ကတက္ကသိုလ်တွေမှာဂါဇာစစ်ပွဲကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေကဖမ်းဆီးအရေးယူနေချိန်မှာပဲဆန္ဒပြတာတွေကိုဆက်လုပ်သွားမယ်လို့တက္ကသိုလ်ကျောင်းသားတွေကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
ပဋိပက္ခတွေပြင်းထန်နေပြီးတော့ဖွံ့ဖြိုးမှုအ ਨੇ စုံနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာAI ဉာဏ်ရည်တုနီးပညာကိုရှေ့ဆောင်ခဲ့သူတဦးနဲ့ဆက်သွယ်မေးမြန်းခဲ့မှာတော့
ကျွန်တော်တို့ကဒီအာဆီယံနိုင်ငံတွေထဲမှာကျွန်တော်တို့ကုမ္ပဏီကအဲ့လိုဟို73ခုသူတို့ရွေးတယ်ဗောနော်ကုမ္ပဏီ73ခုကဒီကုမ္ပဏီ250ထဲမှာအာကုမ္ပဏီ73ခုရွေးတယ်အဲ့ဒီ73ခုထဲမှာကျွန်တော်တို့မြန်မာကကျွန်တော်တို့ကုမ္ပဏီကတခုအနေနဲ့ပါတယ်ဗောနော
်ဒါကတော့ AI နီးပညာရှင်ကိုစွမ်းထက်အောင်ပြောသွားတာပါမြန်မာနိုင်ငံမှာ AI နီးပညာနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေအကြောင်းဆက်သွယ်မေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်မြန်မာပြည်ကပေးစာကမ္ဘာမြန်မာမီဒီယာမြင်ကွင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြမှာပါရှင်
အမေရိကန်နိုင်ငံတော်ကတက္ကသိုလ်ကျောင်းတွေမှာဂါဇာစစ်ပွဲကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုတချို့တက္ကသိုလ်တွေနဲ့ရဲတပ်ဖွဲ့ကဖမ်းဆီးအရေးယူတာတွေရှိနေချိန်မှာပဲဂါဇာစစ်ပွဲကိုစန့်ကျင်တဲ့ကျောင်းသားတွေကတော့ဆန္ဒပြပွဲတွေကိုဆက်လုပ်သွားမယ်လို့ပြောလိုက်ပါတယ်။စိန့်လူးစ်မြို့ကဝါရှင်တန်တက္ကသိုလ်ကဒီတချို့တက္ကသိုလ်ကျောင်းအဆောက်အုံတွေကိုပိတ်ပစ်လိုက်ပြီးတော့ Green Party ကသမ္မတလောင်းဖြစ်ဝင်ရွေးခံမဲ့ George Time ပါဝင်ဆန္ဒပြတဲ့သူတချို့ကိုမနေ့ကဖမ်းဆီးလိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းတက္ကသိုလ်ကလည်းသူတို့ရဲ့ကျောင်းဝတ်တစ်ခုကိုကျောင်းဆောင်မှာနေတဲ့သူကလွယ်ပြီးကျန်တဲ့သူတွေကိုဝင်လို့မရဘူးဆိုပြီးတော့အယာယီပိတ်လိုက်တယ်ဆိုပြီးပြောပါတယ်။ဒါ့အပြင်ဘော့စတန်မြို့ကအရှေ့မြောက်တက္ကသိုလ်ဝင်းအတွင်းမှာလည်းစခန်းချထားတဲ့ဆန္ဒပြတဲ့သူတွေကိုအထီးကရုံးနေနေရဲတပ်ဖွဲ့တွေကရှင်းလင်းနေနေခဲ့ပြီးတော့အရီဇိုနာပြည်နယ်တက္ကသိုလ်မှာတော့ဆန္ဒပြတဲ့သူ69ယောက်ကိုဖမ်းဆီးလိုက်ပါတယ်။ဒါ့အပြင်အင်ဒီယားနာတက္ကသိုလ်မှာလည်း23ယောက်ဖမ်းဆီးခံရတယ်လို့ပြောပါတယ်။ညောင်မြို့ကကိုလံဘီယာတက္ကသိုလ်မှာတော့ကျောင်းသားတွေနဲ့ကျောင်းအာဏာပိုင်တွေကြားမှာဆေးဆက်ဆွေးနွေးမှုတွေလုပ်နေပါတယ်ခင်ဗျာ
American သမ္မတအင်ဖြူရောသတင်းတောက်အသင်းကနှစ်စဉ်ကျင်းပတဲ့ညစာစားပွဲမှာသမ္မတဂျိုးဘိုင်ဒန်ကရွေးကောက်ပွဲနဲ့ပတ်သက်လို့ထည့်သွင်းပြောဆိုလိုက်ပါတယ်ဂါဇာဒေသမှာဟာမက်စ်တွေပေါ်အစ္စရေးရဲ့စစ်စီရေးကိုထောက်ခံအားပေးမှုအတွက်အခမ်းအနားကျင်းပရာဟိုတယ်အပြင်ဘက်မှာဆန္ဒပြနေချိန်မှာပဲသမ္မတဘိုင်ဒန်ကပြိုင်ဘက် Republican Party သမ္မတဟောင်းဒေါ်နယ်ထရမ့်ကိုဝေဖန်ခဲ့ပါတယ်
Of course, the 2024 election is in full swing. And yes, age is an issue.
အသက်အရွယ်ကပြဿနာဆိုတာမှန်ပါတယ်ကျွန်တော်ကတော့6နှစ်သားနဲ့ပြိုင်နေရတဲ့လူကြီးတယောက်ပါလို့စနေနေ့ညစာစားပွဲမှာအသက်82နှစ်အရွယ်ရှိပြီဖြစ်တဲ့သမ္မတဘိုင်ဒန်ကပြိုင်ဘက်ဖြစ်တဲ့အသက်89နှစ်အရွယ်သမ္မတဟောင်းထရန့်ကိုရည်ညွှန်းပြီးတော့ဟာသလုပ်ပြောသွားခဲ့တာပါသမ္မတထရန့်ကတော့ညံပြင်းလို့တဲ့အစီအစဉ်ဖြစ်အင်ဖြူရောအခမ်းအနားကိုသူ့ကိုယ်ပိုင် truthလူမှုကွန်ရက်ကနေတုံ့ပြန်ခဲ့ပါတယ်။အခမ်းအနားကျင်းပတဲ့ Washington Hilton Hotel အပြင်ဘက်မှာတော့ဆန္ဒပြသူတွေကဂါဇာဒေသစစ်ပွဲအတွင်းသတင်းတောက်တွေတိုက်စုံမှုအတွက်ကန့်ကွက်ကြွေးကြော်ခဲ့ကြပါတယ်ရှင
်။ Israel နဲ့ Hamas ကြားအပြစ်ခတ်ရစိမ်းနဲ့ပတ်သက်ပြီးတော့နှစ်ဖက်စလုံးအနေနဲ့ပုံမှုအားဆိုင်ပြီးတော့အလေးနက်ထားလှုပ်ဆောင်ကြဖို့ကာတာအကြီးအကဲတောင်းဝန်ရှိသူတူကနှစ်ဖက်စလုံးကိုတိုက်တွန်းလိုက်ပါတယ်။ Israel Media နှစ်ခုနဲ့တွဲဆုံမေးမြန်းပြီးတော့မနေ့စနေနေ့ညနေပိုင်းကထုတ်လွှင့်ခဲ့တာမှာတော့ကာတာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမာဂျက်အယ်အန်ဆာရီကသူ့အနေနဲ့ဟမတ်စ်နဲ့အစ္စရေးနှစ်ဖက်စလုံးကိုစိတ်ပြတ်မိတယ်လို့ပြောပါတယ်။နှစ်ဖက်စလုံးအနေနဲ့ဆုံးဖြတ်ချက်တွေကိုသူတို့ရဲ့နိုင်ငံရေးအကျိုးစီးပွားတွေအပေါ်မှာအခြေခံဆုံးဖြတ်ခဲ့တာဖြစ်ပြီးတော့အရသာပြည်သူတွေရဲ့ကောင်းကျိုးအတွက်စဉ်းစားပြီးဆုံးဖြတ်တာမဟုတ်ဘူးလို့လည်းပြောလိုက်ပါတယ်။ဖမ်းဆီးခံထားတဲ့အစ္စရေးဒဇာကန်တွေလွတ်ပေးဖို့နဲ့ခုနလကြာဂါဇာစစ်ပွဲယာယီရဆိုင်မှုကိစ္စသဘောတူညီမှုရဖို့အတွက်နှစ်ဖက်စလုံးကိုဖိအားတွေတိုးလာနေချိန်မှာပဲအခုလို့ပြောလိုက်တာဖြစ်ပါတယ်ခင်ဗျာ။
န်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဒိုင်းနိုမီတာ32 kHz 9383နဲ့9383ညဒိုင်းနိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရီကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်မြန်မာအရေးအာဆီယံနိုင်ငံတွေဆွေးနွေးဖို့ထိုင်းနိုင်ငံရဲ့အဆိုပြုချက်ကိုလက်ရှိဥက္ကဋ္ဌလာအိုနိုင်ငံကထောက်ခံကြောင်းထိုင်းအစိုးရတာဝန်ရှိသူတစ်ယောက်ကပြောလိုက်ပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်လက်ရှိအာဆီယံဥက္ကဋ္ဌအပြင်ဥက္ကဋ္ဌဟောင်းနဲ့ရှေ့လာမယ့်ဥက္ကဋ္ဌအစ်တွေပါဝင်မဲ့အာဆီယံထရိုက်ကာ၃ဝန်ဆိုင်အာဆီယံနဲ့တခြားဖွဲ့ဝင်နိုင်ငံတွေပါပါဝင်နိုင်မဲ့အာဆီယံထရိုက်ကာ plus ဆွေးနွေးမှုတွေလုပ်ဖို့အဆိုပြုချက်ကိုဗုဒ္ဓဟူးနေ့ကအလဲကျဥက္ကဋ္ဌလာအိုနိုင်ငံကိုတင်ပြခဲ့ရမှာလာအိုနိုင်ငံကကြိုဆိုလိုက်ပြီးတော့အဆိုပြုချက်ကိုစဉ်းစားသုံးသပ်နေတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရနီခွန်ဒက်ဘလန်ကူရာကအိုကူကားပြီးတော့ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာကဒီနေ့ပဲဖော်ပြခဲ့တာပါမြန်မာနိုင်ငံကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့နဲ့ငြိမ်းချမ်းရေးပေါ်ဆောင်ဖို့အတွက်အခိုင်အမာဆက်လက်တောင်းဆိုသွားတဲ့တစ်ချိန်တည်းမှာပဲပြဿနာတွေရော့ချလာအောင်မြန်မာစစ်ကောင်စီနဲ့ဆွေးနွေးဆွေးနွေးဖို့လည်းအဆိုပြုချက်ထဲမှာထည့်သွင်းထားပါတယ်။ဒီစည်းဝေးကိုဘယ်တော့ကျင်းပဖို့မှန်းထားတယ်လဲဆိုတဲ့အပေါ်မှာတော့သူတို့အနေနဲ့ဒီကိစ္စကိုမဆွေးနွေးရသေးကြောင်းနဲ့အာဆီယံလက်ရှိဥက္ကဋ္ဌဖြစ်တဲ့လာအိုနိုင်ငံတွေနဲ့တခြားအဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးဖို့ဥဆောင်တင်တယ်လို့ပြောပါတယ်။ထိုင်းနိုင်ငံကတော့အာဆီယံကိုမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုကင်တွယ်တဲ့နေရာမှာပို့ပြီးတော့တက်တက်ကြွကြွပါဝင်စေချင်တယ်လို့လည်းပြောပါတယ်ခင်ဗျာ
။ထိုင်းနိုင်ငံသားရေးဝန်ကြီးပမ်ပရီဘဟာတီနူကရာဟာယာရုကနေရုတ်တရက်နှုတ်ထွက်သွားပါတယ်။နိုင်ငံသားဝင်ကြီးရဲ့နှုတ်ထွက်စာကိုဝန်ကြီးချုပ်ထဝီစင်လက်ခံရရှိခဲ့ကြောင်းနဲ့နိုင်ငံသားဝင်ကြီးရဲ့နှုတ်ထွက်မှုဟာလက်ထောက်တွေပေါ်တည်ရောက်မှုရှိမှာမဟုတ်ကြောင်းအစိုးရပြောခွင့်ရချိုင်ဝါချရော့ကကိုကချိုင်ဝါချရော့ကိုကိုကပြည်ရိုက်တာသတင်းမှဖော်ပြခဲ့ပါတယ်အကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရပေမဲ့ထိုင်းစိုးရအဖွဲ့အပြောင်းလဲမှာပန်ဘရီအနေနဲ့ဒုတိယဝန်ကြီးချုပ်တာဝန်ကိုလက်လွတ်လိုက်ရပြီးတဲ့နောက်နိုင်ငံသားဝင်ကြီးယာရုကနေနှုတ်ထွက်တဲ့သတင်းထွက်ပေါ်လာခဲ့တာပါရှင်တနင်္ဂနွေညချမ်း VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုကိုရန်နိုင်နဲ့အတူတင်ဆက်ခဲ့တာပါအခုတော့ရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကိုကြည့်ကြရအောင်ပါရှင်ဘေးအန္တရာယ်များတဲ့ဘာဆန်ချာကျွန်းမှာရွှေ့ပြောင်းနေရာချခံထားရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စားနပ်ရိက္ခာထောက်ပံ့မှုတွေရှိပေမဲ့ Cox Six Bazaar နဲ့ Bangladesh ဘက်ခရီးသွားခွင့်အသွားလာကန့်သတ်မှုတွေနဲ့ပြင်ပကဘာနဲ့အဆက်ဖြတ်ခံထားရတယ်လို့ပုံမှန်ဝင်ွေရနိုင်တဲ့အလုတ်ကင်အခွင့်လန်းနဲပါတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ Rohingya ဒုက္ခသည်တွေကပြောပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးတော့မက်ဆုမွန်ကစူးစီးတင်ဆက်ထားပါတယ်ရှင်
။မကြခင်မုတ်တုံမိုးရာသီစတင်လာတော့မဲ့အချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘာဆန်ချာကျွန်းစီကိုဒီလာထဲမှာပဲရိုဟင်ဂျာဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တချို့ရွှေ့ပြောင်းနေကြတယ်လို့ရိုဟင်ဂျာဒုက္ခသည်တွေက VOA မြန်မာပိုင်းကိုပြောပါရယ်ဘာဆန်ချာကျွန်းဆိုတာကတော့မြန်မာနိုင်ငံကနေတိမ်းရှောင်ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တိမ်းနဲ့ချီပြီးတော့ခိုလုံနေထိုင်တဲ့လူဦးရေထူထပ်များပြားလွန်လာတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တချို့ကိုရွှေ့ပြောင်းနေရာချထားဖို့ဘင်္ဂလားဒေ့ရှ်အစိုးရစီစဉ်ထားတဲ့ပင်လယ်တွေကမြေနုကျွန်းတကျွန်းဖြစ်ပါတယ်အဲ့ဒီဘာဆန်ချာကျွန်းစီကိုဒုက္ခသည်တွေဟာသူတို့ရဲ့ဆန္ဒအလျောက်ပြောင်းရွှေ့နေကြတာပါလို့ဘင်္ဂလားအာဏာပိုင်တွေကဆိုပေမဲ့လည်းရိုဟင်ဂျာဒုက္ခသည်တွေဟာရိတ်ခါဖျက်တောက်မှုအပါအဝင်ဒုက္ခသည်စခန်းတွေမှာနေထိုင်ရတဲ့ခက်ခဲတဲ့အခြေအနေအနေအထားတွေကြောင့်ကျွန်းစီကိုအခြေချဖို့ပြောင်းရွှေ့သွားကြတာဖြစ်ပေမဲ့ရိုဟင်ဂျာဒုက္ခသည်အများစုကတော့မိမိတို့ရဲ့နေရရင်းကိုပဲဘေးကင်းလုံခြုံစွာနဲ့ပြန်လိုကြပါတယ်လို့ရိုဟင်ဂျာဒုက္ခသည်တွေက VOA ကိုပြောပါတယ်ဒီလိုအခြေအနေမှာတော့ဘာဆန်ချကျွန်းစီကိုရွှေ့ပြောင်းပြီးနေရာချခံထားရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အသက်မွေးဝမ်းကြောင်းကျွမ်းကျင်ပညာတွေတင်ကြားတက်မြောက်နိုင်ရေးဂျပန်နိုင်ငံ Nippon Foundation ကနေအမေရိကန်ဒေါ်လာ2,000,000ထောက်ပံ့ကူညီမယ်ဆိုတာကို Nippon Foundation ရဲ့ဥက္ကဋ္ဌဆာဆာကာဝါက AP သတင်းဌာနကိုပြောထားပါဗျ။ Nippon Foundation ဥက္ကဋ္ဌရဲ့ဘာဆန်ချကျွန်းခီးစဉ်အပြီးမှာတော့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဘာဆန်ချကရိုဟင်ဂျာတွေပေါ်မှာစီမံထားမှုကိုသူကချီးကျူးပြောဆိုခဲ့ပြီးတော့ဒီရိုဟင်ဂျာတွေပေါ်မှာအသက်မွေးဝမ်းကြောင်းအလုတ်ကိုင်းနေတင်ကြားပေးကြခြင်းဟာဖြင့်ရိုဟင်ဂျာတွေနေရပြန်နိုင်ရေးပထမခြေလှမ်းအဖြစ်နဲ့သူ့ရဲ့ foundation အနေနဲ့ကူညီပံ့ပိုးပေးသွားမယ်ဆိုတဲ့အစီအစဉ်ကို AP သတင်းဌာနကိုပြောဆိုခဲ့ပါတယ
်国にもし毎日戻れたとしても何のスキルも持ってなかったらまた貧しい生活になってしまうわけでございますから この期間にそういう専門的なスキルを人々につけてあげるっていうのは素晴らしい私。
で、ゲルドロミマネガンバグピアンドアジャムですよ。ドロマバイチマシミネブスイン。シニアルナダラナビロ。ボワソンダドバリメ。タジャンドロレシコロニレバサンジャマ、ドロドレジャンジンテナネピレダガ、ドロドレアタグ、ミアジピシマワ。レシマンディブンファンディシンガ、コブザドカデスカネガ、トゥトゥピンクリリリエピニアイドレドラレダ、ルタビピバリ。ကူလာရှိဘာစံကြမှာကော့ဘ်ဇာကနေရွှေပြောင်းလာသူ 36,000 ရှိနေပြီးတော့လစ်လက်နေစေနေရာတွေမှာထပ်ပြီးတော့ရွန်ဂျာ 4,000 လောက်ကိုကျုံးကိုပြောင်းရွှေ့နေရာချထားရတဲ့ဒေါ်လာ 2,000 ကုန်ကြမယ်လို့ကြားရတော့ဒီကုန်ကြဈေးအတွက်နီပွန်ဖောင်ဒေးရှင်းအနေနဲ့ပံ့ပိုးကူညီသွားမှာဖြစ်ပြီးတော့သူတို့အတွက်အလုပ်ကံတက်မွေးဝမ်းကြောင်းတင်ကြားပေးပြီးဘေကင်းလုံခြုံနဲ့ပတ်ဝန်းကျင်ဖန်တီးပေးနိုင်ဖို့ကူညီဆောင်ရွက်ပေးသွားမှာဖြစ်ပါတယ
်ということを
အခုလိုမျိုးဂျပန်ဖောင်ဒေးရှင်းဘက်ကနေဘာဆန်းချကျွန်းကရိုဟင်ညာဒုက္ခသည်တွေကိုကူညီပံ့ပိုးပေးနေတာအပါအဝင်ဒုက္ခသည်စခန်းတွေကစားနပ်ရိက္ခာဖြတ်တောက်မှုနဲ့စိန်ခေါ်မှုအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးတော့နေရရင်းကိုလည်းပြန်နိုင်ရေးကအခုချိန်ထိမရေမရာဖြစ်နေသေးတဲ့ရိုဟင်ညာဒုက္ခသည်တွေအတွက်ဂျပန်အပါအဝင်နိုင်ငံတကာအနေနဲ့ဘယ်လိုမျိုးကူညီဆောင်ရွက်ပေးသင့်ပါသလဲဆိုတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ရိုဟင်ညာဒုက္ခသည်ကိုအောင်မြိုင်ကို Skype ကနေပြီးတော့ဆက်သွယ်မေးမြန်းကြည့်ပါရစေ
။ဟုတ်ကဲ့ကိုအောင်မြိုင်ရှင်ကျွန်မမေးချင်တာကအခုလာမယ်မေဂျွန်ဂျူလိုင်းပေါ့နော်ဒီမိုးရင်းကာလရောက်တော့မယ်ဆိုရင်ဒီရိုဟင်ညာကမ့်လေးထဲမှာကြုံတွေ့နေရလေးရှိတဲ့ရာသီဥတုထံနေခံစားရမှာပေါ့နော်ဆိုတော့ဒါပေမဲ့ပိုပြီးဆိုတာကဘာဆန်းချကျွန်းမှာအခုလက်ရှိအခြေချနေတဲ့ရိုဟင်ညာတွေအတွက်လည်းရာသီဥတုထံခုနမိုးပြရေကြီးမှုထံတွေအတွက်လည်းစိုးရိမ်စရာရှိတယ်အဲ့တော့ဂျပန်ဘက်ကနေပြီးတော့မှဂျပန်ဖွဲ့စည်းတစ်ခုဖြစ်တဲ့ဒီဆာဆာကာဝါဒီဖောင်ဒေးရှင်းကနေပြီးတော့မှဒီရိုဟင်ညာတွေအတွက်ကိုလှူဒန်းဖို့ဆိုပြီးစီစဉ်နေတယ်လို့သိရပါတယ်ဆိုတော့အခုလက်ရှိဒီဘာဆန်းချမှာရှိတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့အခြေအနေအနေထားပေါ့နော်ကိုအောင်မြင်သိတဲ့လောက်လေးကျွန်မတို့ပြောပြပေးပါဦးလက်တော်တို့ဘယ်လိုမျိုးနေထိုင်နေကြလဲနောက်တို့အတွက်ဘယ်လိုစိန်ခေါ်မှုအခက်အခဲတွေရှိနေလဲပေါ့နော်ဟုတ
်တို့မှာဘာဆန်းရှောရှင်မှာကြတော့စနေရိတ်ကအဲပြီးတော့ဟောပေါ့နော် non food item ရောစသဖြင့်ပေါ့နော်ဒါကတော့ချန်တို့လူပဲတို့ကချိုးခံစားခွင့်ရတယ်အဲဒါကတော့တို့ပုံမှန်ရပါတယ်ဒါပေမဲ့သူတို့မှာခက်တာကသူတို့ကဟိုပေါ့နော်ဟိုတဘောဘဲနေရဘဲနေကြောင့်သူတို့ကအသက်အန္တရာယ်တွေရှင်တွဲလာနိုင်တယ်အဲမိုးရာသီတို့ဟိုဆူလို့ဆိုရင်တော့အန္တရာယ်တွေရှိတာပေါ့ဗျာပြီးတော့သူတို့တွဲဒီဘက်မှာဆိုင်ကလုန်းစင်တာတို့ဘာလို့ရတော့တောက်ထားတာရှိတယ်ဒါပေမဲ့တကယ်တမ်းသူတို့ကဟိုလေမွန်လိုက်တော့ဘာလို့ပြလာမယ်ဆိုလို့ဆိုရင်တော့ဒါကမလွယ်ဘူးအဲဒါတစ်ချက်ရှိတယ်သူတို့အတွက် NDA ပေါ့နော်အဲပြီးတော့ဒုတိယနယ်နဲ့ကပြောရမယ်ဆိုလို့ရှိရင်သူတို့ကဟိုပေါ့နော်သူတို့ကဖုံမဲကျန်တို့ဒီဘကောပါဇာမှာ PP စစ်တကောင်းမှာ PP သူတို့ကဖုံမဲလာလဲမရဘူးအဲအဲ့ဒီကနေဘေကောမှာတွေ့လဲမရဘူးဟောဘက်မှာဆိုရင်ရေတဲရှိတယ်အဲပြီးတော့ဒီဘက်လည်းသူတို့ကဖုံမဲခွင့်ပြုရှာမပေးဘူးသူတို့ကဖုံမဲလဲပေးလဲမရဘူးအဲဒါကလည်းသူတို့အတွက်ဒုတိယဒါစင်ကုန်မှုလို့ပြောလို့ရတယ်ဒါကပြီးတော့တတိယနယ်နဲ့ပြောရမယ်ဆိုလို့ရှိရင်သူတို့ရဲ့ချမ်းမာရေကန်တာပေါ့နော်ဟိုချမ်းမာရေကန်တာကသူတို့အဲ့ဒီမှာဘာရှင်ရှောင်းမှာရှုံးမှာသူတို့ကဟိုဆဲကိုရသလိုပဲဆဲကိုလို့ရတာတိတ်အတဲအတန်ပြီးမှသာသူတို့ကိုစစ်တကောင်းကိုဟိုဘောလွေပြုံးပဲလိုက်တာပဲရှိတယ်ဒါမဲ့ဒါကလည်းဟိုတိတ်နေတာကိုတစ်ချက်ကအဲသူတို့ရဲ့ဝင်ငွေပေါ့ဗျာသူတို့မှာဝင်ငွေဆိုတာမရှိဘူးချန်တော်တို့လူပဲဒီဘက်ကဟာနဲ့ပဲထူတယ်ဒါကသူတို့မှာဝင်ငွေမရှိဘူးဝင်ငွေမရှိဘူးဆိုလို့ဆိုရင်ဒီလိုကမြောင်ချမရှိတော့ဘူးနောက်စားတွေပြဿနာတွေအများကြီးပြလန့်နိုင်တယ်ဟိုရင်တွဲအချင်းပဲမှာပါဝင်ဒါစားတပင်းပေါ့နော်အများကြီးရှင်တွဲလာနိုင်တယ်အဲ့ဒါကြောင့်မလို့အဲသူတို့ကလက်ရှိအခက်အခဲကကျွန်တော်ရှင်းပြထားတာအတိုင်းပေါ့ဗျာဒီလိုရှိတယ်အဲ့ဒါကြောင့်မလို့ဒီဘာရှန်ဆော့ရှင်မှာဟိုဂျပန်နိုင်ငံကနေကကွန်ရင်မဲ့ဆိုလို့ဆိုရင်သူတို့ကဒီကဝင်ငွေလူတိုင်းဝင်ငွေရနိုင်တဲ့အလုပ်တစ်ခုခုပင်တိပေးဖို့လိုပါတယ်ပထမတစ်ချက်ဟောဒုတိယကအဲသူတို့ကိုပုံမှန်ပေါ့နော်ဟိုစစ်တကောင်းနဲ့သွာလာလေရအောင်သူတို့ကိုရေရင်ပြပြအဲပြီးတော့တခြားဟာပြပြသူတို့ကိုဆောင်ရွက်ပေးဖို့လိုပါတယ်လို့ပဲကျွန်တော်ကမြင်တယ်အရှင်ပြည့်ရွှေတွေယူပြီးတော့သူတို့ရဲ့လွေးရှာပွားချေခံပြီးတော့သူတို့ကိုကိုင်ရင်ဆောင်ရွက်တင်တယ်လို့ပဲကျွန်တော်ကမြင်ပါတယ်
ဟုတ်ကဲ့အဲ့တော့အခုလောလောဆယ်မှာဒီဘာဆန်းချကျွန်းဘက်ကိုထပ်ပြီးရွှေ့ဖို့ပြောင်းဖို့ရောဒီဘင်္ဂလားဒေ့ရှ်အာနာပိုင်းနေနဲ့ဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေစီစဉ်နေတာရောရှိလားဒီဘာဆန်းချကျွန်းနဲ့ပတ်သက်ပြီးတော့အစီအစဉ်တွေရောဘာတွေရောတည်ထားတာရှိပါလဲရှင်
ော်ဒါတော့ပုံမှန်ရှိပါတယ်ဒါကဘာရှန်ရှော်ရှင်ဆိုလို့ဆိုရင်ဒါမိုးရတီတော့မဟုတ်ဘူးနော်ဟောနေရတီဆိုလို့ဆိုရင်အဲ့ဒီမှာဘာရှန်ရှော်ကိုဟောလွေပြောင်းပေးရတယ်ရွှေပြောင်းပေးရတယ်ဒုက္ခတွေတွေ့ရှိတယ်ဒါကပုံမှန်ရှိတယ်ဒီနေ့လည်းရှိတယ်အဲ့တဲ့မဲ့ချောက်တလာလို့ရှိသွားတာကျွန်တော်စကင်ကလည်းလိုမျိုးရွှေပြွန်ပြဲလိုက်ပြဲတာရှိပါတယ်ဒါမဲ့ဒါကတင်းချင်းနဲ့တော့မဟုတ်ပါဘူးဒါကတော့ဟိုဆန္ဒလျော့ပေါ့နော်တကယ်တော့ရှင်တဲ့လူမသာဟိုသူတို့ကပုတ်ပြဲတာဖြစ်ပါတယ
်အာကောင်းများရှေ့ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးပ
ါဒါကတော့မက်ဆုမွန်ရဲ့ရိုဟင်ဂျာတို့မျှော်လင့်တဲ့အစီအစဉ်ပါရှင်အခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီဒီကနေ့ကဘာမှာ AI ဉာဏ်ရည်တုအမခန်းဆွမ်းဆောင်နိုင်တဲ့ဤပညာဟာအရှိန်အဟုန်နဲ့တိုးတက်လာတဲ့နေရာမှာလူသားတွေအတွက်ကောင်းကျိုးဆိုးကျိုးတွေလည်းထွက်ပေါ်လာပါတယ်။ပဋိပက္ခတွေပြင်းထန်နေပြီးတော့ဖွံ့ဖြိုးမှုအ ਨੇ စုံမြန်မာနိုင်ငံမှာတော့ AI ဉာဏ်ရည်တုဤပညာကိုရှေ့ဆောင်ခဲ့သူလို့ပြောရမယ်။ကိုစွမ်းထက်အောင်ရဲ့ကုမ္ပဏီကိုကမ္ဘာထိပ်တန်း Amazon ကုမ္ပဏီကြီးက2023ခုနှစ် AWS အတွက်ရွေးချယ်ချီးမြှင့်ခဲ့ပါတယ်။အာဆီယံနိုင်ငံတွေထဲကဒီ AI ဤပညာကုမ္ပဏီပေါင်း200ကျော်တဲကနေပြီးတော့ဒီ Amazon ကရွေးချယ်တဲ့73ကုမ္ပဏီထဲမှာပါဝင်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာ AI နည်းပညာနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေအကြောင်းကို American ပြည်ထောင်စုကိုရောက်ရှိနေတဲ့ကိုစွမ်းထက်အောင်ကို Zoom ကနေဆက်သွယ်မေးမြန်းထားပါတယ
်ကျွန်တော်တို့ကလောလောဆယ်မှာတော့ကျွန်တော်ဒီ Amazon ပေါ့နော် AWS Amazon နဲ့တော့ကျွန်တော်တို့ချိတ်ပြီးတော့ဟိုလုံဆောင်နေရှိရပေါ့နော်အဓိကတော့ဟိုကျွန်တော်တို့ကဒီ ASEAN နိုင်ငံတွေထဲမှာကျွန်တော်တို့ကုမ္ပဏီကအဲ့လိုဟို73ခုသူတို့ရွေးရပေါ့နော်ကုမ္ပဏီ73ခုဒီကုမ္ပဏီ250ထဲမှာကုမ္ပဏီ73ခုရွေးတယ်အဲ့73ခုထဲမှာကျွန်တော်တို့မြန်မာကကျွန်တော်တို့ကုမ္ပဏီကတစ်ခုအနေနဲ့ပါတယ်ပေါ့နော်အဲ့အဲ့မှာဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ Amazon ကနေပြီးတော့ဟိုသူကဒေါ်လာ2သိန်းပေါ့နော်ဒေါ်လာ2သိန်းထောက်ပံ့ပေးတယ်အဲသူတို့ဒီသူတို့ရဲ့ server တွေဒီကို3ဖို့တော့ပေါ့နော်ဟိုလို cash pay ရတော့မဟုတ်ဒါပေမဲ့သူတို့ server တွေကိုလုံးဖို့ပြီးတော့သူတို့နေပညာထောက်ပံ့နေတယ်အဲ့လိုဟိုအကူအညီတွေလည်းပေးရပေါ့
ကိုစွမ်းထက်အောင်ကဒီမြန်မာနိုင်ငံမှာဆိုလို့ရှိရင် AI ဉာဏ်ရည်တုနည်းပညာနဲ့ပတ်သက်ပြီးတော့ဟိုရှေ့ဆောင်လှုပ်ဆောင်ခဲ့သူတဦးလည်းဖြစ်တော့ဒီမြန်မာနိုင်ငံမှာ AI ဒီဉာဏ်ရည်တုနည်းပညာဝင်ရောက်လာတဲ့ဝင်ရောက်လာပုံနဲ့ပေါ့နော်နောက်ပြီးတော့ဒီနည်းပညာတိုးတက်လာဖို့ကိုကိုစွမ်းထက်အောင်အနေနဲ့ဥဆောင်လှုပ်ဆောင်ခဲ့တဲ့အခန်းကဏ္ဍကိုရှင်းပြပါလားရှင
် AI ကတော့အခုချိန်မှာတော့ဟိုChatGPT เนี่ยดิနိုင်ငံသားမှာရော ChatGPT စပြီးတော့ဟိုပေါ်လာတဲ့နောက်ပိုင်းอ่ะစပြီးတော့ခုအကောင်လုံးလူတိုင်းရဲ့ mainstream ပေါ့เนาะကျွန်တော်တို့ဒီလူတိုင်းရဲ့ဟိုပစာပြားရောက်လာပြီးတော့လူတိုင်းဒီအရင်တော့ဆိုရင် AI ကိုမသိရဲ့လူတွေအောင်မှာပဲခုဆိုအကောင်လုံးက AI ကိုသုံးရမယ်သုံးချရမယ်ဆိုတာသိလာကြတယ်เนาะအဲ့တော့မြန်မာပြည်မှာကျတော့လေကျွန်တော်တို့စခဲ့တုန်းကကျတော့2016 19ပေါ့เนาะနောက်ဆက်ဆက်ဆက်ခွန်အဲ့အချိန်မှာတော့ကတော့ AI ဆိုတာကဒီကမ္ဘာပေါ်မှာဒီအခုအမေရိကန်တို့ဘာလို့လို့နိုင်ငံတွေမှာတော့မှပဲလေဟိုအစပြိုးစအချိန်လေးပဲရှိသေးတယ်ကျွန်တော်တို့ကလည်းစလုပ်ခဲ့တဲ့အချိန်မှာတော့လည်းကျွန်တော်တို့လည်းဒီသူတို့နဲ့အပြိုင်ပေါ့နော်လိုက်ဟိုအပြိုင်ဆိုတာကဟိုသူတို့စီကတော့အဓိကတော့လေ့လာတာပေါ့နော်ကိုကတော့ဟိုလို totally အစ်စ်တော့မဟုတ်ဘူးသူတို့စီကနေလေ့လာပြီးတော့ကျွန်တော်တို့စခဲ့တယ်စခဲ့တဲ့အခါမှာဘာဒီရှိလဲဆိုတော့ကျွန်တော်တို့မြန်မာစာပေါ့နော်ကျွန်တော်တို့ကဟိုမြန်မာနိုင်ငံဖြစ်တဲ့ပြီးတော့မြန်မာစာကဟိုနိုင်ငံသားမှဆိုရင်ဘယ်သူမှသိပြီးတော့ game site ကြောက်ပေါ့အဲ့တော့အဲ့တော့ကြောင့်မလို့ကျွန်တော်တို့ဒီမြန်မာစာနဲ့ပတ်သက်ပြီးတော့စပြီးတော့ဟိုလောက်ရတယ်ပေါ့နော်လောက်ရတဲ့အခါမှာတော့ဟိုအများကြီးပဲပေါ့ဟို out ချီဒီ data collect ဘာလို့လဲဆိုတော့မြန်မာစာကကျွန်တော်တို့ဟိုးရင်တော့ဆိုရင်ဟိုရင်တော့လည်းမဟုတ်ခုထက်ကြီးတော့ပေါ့နော်ဟို low resource language လို့ကျွန်တော်ခေါ်တယ်ဗောနော low resource language ဆိုတာဒီ online မှာကျွန်တော်တို့ဒီစာရေးရှားတာခက်တယ်ပေါ့ဥပမာထားပါတော့ AI ကိုသင်ပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ကAI ကိုဒီစောင်းပါတွေသတင်းတွေပြီးရင်ဒီစကားပြောတွေနဲ့သင်ပေးမယ်ဆိုလို့ရှိရင်အဲ့သင်ပေးဖို့အတွက် data ကိုစုရတာ data စုတွေရှားတာ ခက်ခဲတယ်အဲဒီတော့ကြောင့်မလို့ကျွန်တော်တို့ကအဲ့ဒါတွေကစပြီးလောက်ပါတယ်ဘာလို့လဲဆိုတော့မြန်မာတွေကများသောအားဖြင့်ကျွန်တော်တို့ကိုယ်တိုင်ဟောပေါ့နော်များသောအားဖြင့်စာရေးရင်ဘယ်မှာရေးလဲဆိုတော့ Facebook ပေါ်မှာရေးကြတယ်တည်နေတာကိုကျွန်တော်တို့ဖတ်ရင် Facebook ပေါ်မှာပဲဖတ်တယ်ပေါ့နော် Facebook ဆိုတဲ့ platform ကများသောဟိုအဓိကကတော့ဟို close ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဟိုအဲ့ဒီပေါ်ဟာ data တွေကိုလည်းကျွန်တော်တို့ပြန်ဆွဲချရတယ်ယူရတယ်အဲပြီးတော့ပြန်ပြီးတော့လုပ်ရအဲ့အဲ့လိုမျိုးအခြေတဆင့်ချင်းစီကျွန်တော်တို့ဟိုတိဆောက်လာတာပေါ့နော်ဟိုအခုအချိန်မှာတော့ကျွန်တော်တို့အာလောလောဆယ်မှာကျွန်တော်တို့ company 3အာ company အောက်မှာကျွန်တော်တို့ product အနေနဲ့ပေါ့နော်3ခုလုပ်ထားတယ်အဲအဲ့မှာဆိုရင်ပထမတစ်ခုကတော့ Aspire AI ဆိုပြီးတော့အဲ့ကောင်ကတော့ကျွန်တော်တို့ဒီ conversation နဲ့ AI လို့ခေါ်တယ်ကျွန်တော်တို့ဒီအာ chatbot တွေပေါ့နော်စကားဒီ MAP business UI လုပ်ငန်းတွေရဲ့ customer service မှာကျွန်တော်တို့ AI သုံးပြီးတော့အလိုလျောက်လုပ်တဲ့ဟာတွေအဲပြီးတော့နောက်တစ်ခုကကျတော့ဒီအာ matches snap ပုံရိပ်ပေါ့မြန်မာပြည်မှာဆိုရင်တော့ပုံရိပ်လို့ခေါ်တဲ့ဒီ AI နည်းပညာဟိုဒီရုပ်ပုံပြောင်းတဲ့ဟာပေါ့နော်ရုပ်ပုံပြောင်းတဲ့ဟာအာဒီကိုလူပုံကနေပြီးတော့ကျွန်တော်တို့အာပါဗီရုပ်တို့ပါတော့အဲ့လိုမျိုးပြောင်းတဲ့ဟာကိုအာလဲလုပ်ထားတယ်အာပြီးတော့နောက်တစ်ခုကအာတော့ခုနောက်ဆုံးမှာတော့ echo bot ဆိုတဲ့ကျွန်တော်တို့ဒီ translation ပေါ့နော်ဟိုမြန်မာစာကိုဟိုအင်္ဂလိပ်မြန်မာဒါမှမဟုတ်လို့ရှင်ထိုင်းအနေမြန်မာစာအဲ့လိုတော့ပြောင်းတဲ့ဟာမျိုးလေးတွေလဲလုပ်ထားတယ်ပေါ့
AI ပေါ့နော်ဒီဉာဏ်ရည်တုနည်းပညာဆိုလို့ပြောလိုက်လို့ရှင်ဟိုဘလို့လွယ်လွယ်နားလည်လို့ရမှာရှင်
AI လို့ပြောရင်တော့ပေါ်လိုပဲပေါ့နော်ဟိုခိုင်းတာအကုန်လုပ်ပေးတယ်လို့ဟိုထင်ကြတဲ့ဖွယ်လည်းရှိရဲ့အဲတချို့တစ်ဖက်မှာကြတော့လေလူAI ဆိုတာကဟိုထည့်ထားတာပဲသိတာပါတခြားအဲ့လိုဟိုဒါမေးတာဖြေလောက်ပဲသိတာပါပေါ့နော်အဲ့လိုဟိုတခြားထွေးဖောက်ထွေးပြီးတော့ဟိုလုံးလုံးမရသေးပါဘူးဆိုတော့အာတစ်ဖက်ကလည်းရှိကြတာပေါ့နော်ဟိုလူတွေကတော့ဒါအမျိုးမျိုးကျွန်တော်တို့ user ကြီးရှိကြတယ်ဟောတကယ်ကတော့ AI ကဟိုကြားထဲမှာပေါ့နော်အခုအချိန်ကတော့သူဟိုအကုန်လုတ်ပေးနိုင်လားဆိုတော့လည်းမဟုတ်ဘူးပေါ့နော်အကုန်လုတ်ပေးဒါပေမဲ့ဟိုသူမလုတ်နိုင်တာတွေဟိုကိုပဲထောက်ပြရုံမဟုတ်ပဲねသူဟိုဘယ်လိုပြသူသင်ထားရုံနဲ့မဟုတ်ပဲねလေတကယ်အဲ့လိုသူ့စီမှာအဲ့လိုဟို creativity ပါညာအဲ့လိုဟိုပေါ့နော် different pattern နိုင်စွမ်းလဲနည်းနည်းစပြီးတော့ရနေပြီဆိုတဲ့အခြေအနေရှိရပေါ့နော်အဲ့တော့ဟိုကျွန်တော် AI ဆိုပြီးပြောရင်ကျွန်တော်တို့ကဟုတ်ကဲ့အခုအချိန်နေနဲ့ပြောရင်ဟိုပါပေါ့စဉ်းစားဉာဏ်ဆိုရင်လို့ပြောဟိုပါတော့ပြောလို့ရမယ်နဲ့ပြည်အဲ့တော့ထားပါတော့ကျွန်တော်9နှစ်10နှစ်သားလောက်ပေါ့နော်လူအနေနဲ့ပြောမယ်ဆိုရင်သူ့ကိုအသင်ပေးထားတယ်ဒါပေမဲ့9နှစ်10နှစ်သားဆိုတာကသူပြန်ပြီးတော့လောက်ဆောင်နိုင်ဆိုအောင်ပြောပါနော်အဲ့တော့ဟိုသူ့ကိုထားပါတော့ကျွန်တော်တို့ကပုံလေးပြတယ်အဲ့လိုဟိုဒါကြောင်ပုံပေါ့ဒါခွေးပုံအဲ့လိုမျိုးဟိုသူ့ကျွန်တော်2016လောက်ကစပြီးတင်ခဲ့တာ၄ဆိုရင်သူအော်ကျွန်တော်ခါ classification ပေါ့နော်ဒီဟိုခွဲကြတဲ့ဟာပေါ့နော်ဟိုအဲ့တော့ကြောင်ပုံပြတယ်ကြောင်ပုံပြပြီးတော့ဒါကြောင်ပုံမှတ်ထားအဲခွေးပုံပြတယ်ခွေးပုံဒါခွေးပုံမှတ်ထားဒါ reporter ကားပုံမှတ်ထားဆိုတော့အဆင့်ပေါ့နော်အဲ့ဒီအဆင့်ရနေစခဲ့တာကျွန်တော်အကုန်လုံးပေါ့နော်ဒါဒီတကဘာလုံးကအဲ့လိုမျိုးစပြီးတော့တင်ပေးခဲ့ AI အဲ့ကနေပြီးတော့မှသူ့ကိုဗာလဲဆိုတော့ကြောင်ပုံသူ့လုံးဝမမြင်ဘူးတဲ့ကြောင်ပုံပြတယ်ပြတဲ့ခါမှာဆိုရင်သူ့ကိုဒါပါပုံလဲလို့မေးလိုက်အဲ့ဒါဆိုရင်သူကကြောင်ပုံလို့ပြန်ဖြေအဲ့ကနေမှတဖြည်းဖြည်းနဲ့ကျွန်တော်2022မှာကြတော့ဗာလဲဆိုတော့ကျွန်တော်တို့ကပုံတစ်ပုံအဲ့လိုပြတော့နော်ပြပြီးရတယ်သူ့ကိုဟိုဒါပါဒီပုံထဲမှာပါတဲ့ဟာတွေကိုပြောပြပါဘူးအရင်တော့ကကြောင်လားခွေးလားပဲမေးအဲ့လိုမဟုတ်တော့ဘူးရင်ဒီပုံထဲမှာပါတဲ့ဟာတွေပြောပြပါဆိုပြီးတော့သူ့အဲ့တော့သူကအဲ့မှာဗာစပြီးပြောနိုင်တာလဲဆိုတော့ဒီပုံကတော့ကောင်မလေးတယောက်ကရေကန်ကမ်းခြေမှာထိုင်နေတယ် background မှာတော့တစ်ပင်လေးတွေရှိရဝေဝေစားရှိရပါညာဆိုတော့ဟာကိုသူအတိတ်ပဲပေါ်လာနိုင်စွမ်းရှိရပါတော့ AI ဆက်ပြီးတော့မြင်လာပြီလို့ဟိုတတ်မှတ်ကြတော့နော်အဲဒီကနေပြီးတော့မှကျွန်တော်တို့အဲ့ဒါကိုပြောင်းပြန်ပြန်လုပ်ပြီးတော့အခုဆိုလို့ရှိရင် generative AI ဆိုပြီးတော့ခုနကတော့သူကပုံပြပြီးတော့ကျွန်တော်တို့စာထုတ်ခိုင်းတာအခုကျတော့စာနဲ့အခုလူတိုင်းသုံးနေကြတာပေါ့နော်ကို Pilot တို့ပါတော့ Google ကထုတ်တာတို့ Microsoft ကထုတ်တာတို့မှသုံးနေဆိုရင်ငါ့ကိုကောင်မလေးပုံထုတ်ပေးပါဆိုပြီးတော့ပြောလာကြအခုကျတော့အဲ့လိုမျိုးခိုင်းနဲ့အဆင့်အောင်ဟိုရောက်လာပြီပေါ့နော်ရောက်လာပြီးတဲ့နောက်မှာဘာတွေပါအဲ့လိုဟိုပို့ထူးကြလာလဲဆိုရင် AI ဒီသူ့လုံးဝမမြင်ဘူးတဲ့ဟာတွေပေါ့နော်သူ့ကိုလုံးဝမတင်ထားတဲ့ဟာတွေအပြင်မှာလုံးဝအဲ့လိုမရှိသေးတဲ့ဟာတွေဟိုပါသူကလုံနိုင်လာပေါ့နော် creative ဖြစ်လာတယ်လို့ပြောလို့ရပါပေါ့နော်ဥပမာထားပါတော့ကျွန်တော်တို့ကဟိုဒီဒါပါတော့အခု Donald Trump ကိုကျွန်တော်တို့အဲဟိုဟာ enemy character ဒီအာဒီဂျပန်ကအဲ့လိုဟို enemy ဒီ artist တယောက်ယောက်ရဲ့ပုံကိုအဲ style ပေါ့နော်ပုံဆွဲတဲ့ style နဲ့အဲဆွဲကျင်နေဆိုရင်လည်းရတယ်ဆိုတော့အာမျိုးတွေဖြစ်လာပါတော့အဲကနေမှဒီဟိုဟိုစာထုတ်တဲ့ဟာဆိုရင်လည်းအဲ့လိုထားပါတော့ကျွန်တော်တို့ကသူ့အသိမင်းခက်ထားခဲ့တာကအရင်တော့ဟာဆိုရင်အာတဲ့ဥပမာထားပါတော့စီးပွားရေးသတင်းဒါကတော့စီးပွားရေးသတင်းမှတ်ထားအဲဒါကတော့နိုင်ငံရေးသတင်းမှတ်ထားဆိုပြီးသူပြောခဲ့ရနေပြီးတော့အခုဆိုလို့ရှိရင်ကျတော့ငါ့ကိုစီးပွားရေးသတင်းနဲ့ဆိုင်တဲ့အကြောင်းဥပမာထားပါတော့မြန်မာပြည်မှာ AI ကိုသုံးတဲ့အဲလူတွေဘလို့ရှိတယ်ဆိုတာကိုဖွင့်လွှဲပြီးတော့သတင်းတစ်ပုဒ်ရေးပေးပါဆိုရင်အဲရေးနိုင်တဲ့အဆင့်ကိုရောက်လာပြီတကယ်ဆိုရင်အဲ့ဒါမျိုး article မရှိသေးဘူ
းအဲ့ဒီနေရာမှာလေဟိုမြန်မာနိုင်ငံလို့အခုဆိုရင်ဟိုပဋိပက္ခတွေရန်ကိုကြီးထွားနေတာပေါ့နော်ဆိုတော့နောက်တစ်ခါကျလူမျိုးရေးဘာသာရေးမုန်တီးမှုတွေမှာလည်းဒီလိုဒီနီးပညာတွေကိုအသုံးချပြီးတော့ဖြတ်ဖန်တီးခဲ့တာတွေလည်းရှိတယ်။နောက်အခုဆိုရင်သတင်းတွေနဲ့ပတ်သက်လို့ရှိရင်လည်းသတင်းတူသတင်းအမှားတွေဖြန့်နေဆိုတာမျိုးအပြန်အလှန်တွေပေါ့နော်ဆွဆွဲတာတွေနောက်သတင်းလိမ်တွေဖြန့်တာတွေဆိုတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဒီ AI လိုဉာဏ်ရည်တုနီးပညာနေပြီးတော့နီးပညာကြောင့်ဒါတွေပို့ပြီးတော့ဟိုပြန့်သွားတာမျိုးရှိတယ်လို့ဒါမှမဟုတ်ဒီဉာဏ်ရည်တုนี้ปัญญาနေပြီးတော့ဘယ်လိုကောက်ွက်ဒါစိနိုင်တယ်ရှင
်အဲ့မှာတော့နှစ်ပိုင်းပေါ့เนาะပထမတစ်ပိုင်းကတော့ကျွန်တော်တို့ဒီ AI ကြောင့်ပိုဆိုးလာနိုင်ခြေရှိတာတွေနဲ့ပြီးတော့ဒုတိယတစ်ပိုင်းကျခုနပြောကောက်ွက်တာပေါ့เนาะဒီ AI ကိုသုံးပြီးတော့ပဲအဲ့ဒါတွေဘယ်လိုကောက်ွက်မလဲဟောပထမတစ်ပိုင်း AI ကြောင့်ပိုဆိုးလာနိုင်ခြေရှိရတွေကတော့အဲ့လိုမြန်မာလိုအဲ့လိုအကုန်လုံးဟိုဖက်ဖက်ကစုပ်ယုံနေတဲ့အချိန်မှာတော့ပိုဆိုးတာတွေကတော့ဘာလဲလဲဆိုတော့ကျွန်တော်တို့အခုဆိုရင်တာဖြန်လုပ်ငန်းတွေလိုမျိုးပြီးတော့ account တွေနဲ့အဲ့လိုအခုဟိုဘာသာစကားကဘယ်လိုလဲဆိုတော့ခုနကျွန်တော်တို့လုပ်နေရဆိုတဲ့ဟာမျိုးပဲပေါ့နော်ဘာသာဒီ translate ပေါ့နော်ဘာသာပြန်တဲ့ဟာမျိုးတွေကိုဟိုတရုတ်ဘက်မှာကအဲ့လိုသူတို့ဟိုပါပေါ့နော် close source ပေါ့ close source ကကျွန်တော်တို့သူတို့ကိုပိုင်ပေါ့နော်ကိုပိုင်ဒီ Google Translate ကိုလည်းသုံးကြတာဖြစ်တယ်တချို့ကြလည်းသူတို့ကိုပိုင်အဲ့လိုဘာသာပြန်တဲ့ software တွေကိုသုံးကြရပေါ့နော်သုံးပြီးတော့သူတို့ကဘာတွေလုပ်လဲဆိုတော့ account တွေအများကြီးနဲ့ဥပမာကျွန်တော်တို့ခဏခဏတွေ့ဘူးလေအဲ့ဒါမျိုးလေးဆိုဟိုလိုဟိုပါဈေးရောက်တဲ့ post တွေအဲ့လိုဟို Facebook မှာဆိုလို့ရှိရင်ဥပမာသူတို့အခုဆိုရင်ဒီဟာတော့အရန်တန်နေပြီပေါ့အဲဟိုလူတိတ်တိတ်တော့ဝယ်ခဲ့ရတယ်မြန်မာ plaza မှာအဲ့လိုဟိုလူဖုန်းကိုအရန်တန်စီပြီးစောင့်နေရတာအဲ့လိုမျိုးတွေပြီးသူ့အောက်မှာဆိုလဲ comment တွေအများကြီးပဲဒါပေမဲ့အဲ့ဒါတွေအကုန်လုံးဒီ post ကိုယ်တိုင်ရော account နေကိုယ်တိုင်ရောဒီအတူတွေကြီးပဲပြီးတော့သူတို့ပြောနေတဲ့ဟာတွေအကုန်လုံးကလည်းကျွန်တော်တို့ကဟိုကျွန်တော်တို့ဒီ bot ပေါ့နော်ဒီဆက်ရုပ်တရားနေပြီးတော့ auto အလိုလျောက်လာပြီးတော့အဲ့လိုလူတွေယုံကြည်အောင်ပေါ့နော်ပြောနေကြတဲ့ဟာတွေအာရှိရပေါ့ဒါဈေးရောက်တဲ့အပိုင်းပဲရှိသေးတယ်အဲ့လိုမျိုးပဲတခြားလိုဟိုဒီ fake news ပေါ့နော်ဒီခုနဟိုသတင်းမှားတွေပြန်နေအဲ့ပြီးအဲ့လိုဒီပြီးတော့နောက်တစ်ခါတို့တို့မှာ incentive ကပါလဲဆိုတော့ Facebook ကလည်းအဲ့လိုမျိုးဟိုပေါက်သွားတဲ့ကြော်ညာဟိုဒီသတင်းတွေပါတွေအတွက်ဆိုရင်သူကဟိုပတ်စံကလည်းပေးနေအောင်ပေးနေတော့တို့ကအဲ့လိုသတင်းမှားတွေနဲ့အဲ့လိုမပေါက်ပေါအောင်ပေါ့နော်ခေါင်းစဉ်ကိုဟိုအဲ့လိုဟိုလူစိတ်မဝင်စားအောင်တို့တို့ရေးကြပြီးတော့လုပ်ကြရပါအဲ့တော့အဲ့ဒါမျိုးတွေကတော့ဟိုအများကြီးရှိအောင်နော်အဲ့တော့အဲ့မှာကျွန်တော်တို့နီးပညာပိုင်းကကာကွယ်တဲ့အပိုင်းမှာကြတော့ဟိုကျွန်တော်တို့စလုပ်တဲ့အချိန်2016မှာတော့ကျွန်တော်တို့ဒီတမီယိုးကျကျွန်တော်တို့ machine learning ပေါ့နော်ဒီကွန်ပျူတာဟိုဒီ AI နီးပညာကကြတော့ကျွန်တော်တို့သတင်းတစ်ပုဒ်ကိုခုနတော့ကျွန်တော်ဆက်စချင်းနမူနာမှာရှင်းပြသလိုပဲသတင်းတစ်ပုဒ်ကိုပြလိုက်တယ်ဒါဒီစီးပွားရေးသတင်းဒါဒီလူမှုရေးသတင်းလိုပဲကျွန်တော်တို့ကစာတစ်ပုဒ်ကိုပြလိုက်တယ်ဒါကတော့fake news ဒါကတော့အဲ့လိုဟို hate speech အဲ့လိုမျိုးပေါ့နော်အဲ့ဒါကတော့လုံးဝအဲ့လိုမကောင်းပြောနေတာဒါကတော့စိတ်နေရပါညာအဲ့လိုမျိုးကျွန်တော်တို့ကဟို AI ကိုတင်ပေးလိုက်တယ်ပေါ့နော်အဲ့ဒါပေမဲ့တင်ပေးတဲ့ခါမှာသူကအားနည်းချက်တွေရှိတယ်အားနည်းချက်တွေကဘာလဲဆိုတော့ကျွန်တော်တို့ဟိုအစ်စ်အဲ့လိုမြန်မာတွေကလည်းအရင်ဟို creative ဖြစ်တယ်ပေါ့နော်လူတွေကကြတော့အဲ့လိုဟိုသူတို့ AI ကအဲ့လိုဟိုဘယ်လိုပြောမှားပြီးတော့ဟိုတကယ်ကတော့သူကရေးရတော့အမှန်ပဲဒါပေမဲ့ AI မှားပြီးတော့အဲ့လိုဒါကတော့ပူလီလုံးနေတာပဲဒါကတော့အဲ့လိုဟိုအမားကြီးပြောနေရပဲဆိုပြီးတော့သူတို့ဟိုမှားပြီးတော့အဲ့လိုဟိုတတ်မှတ်လိုက်တာရှိရပါတော့နော်တတ်မှတ်လိုက်အဲ့ဒါမျိုးတွေကအခုနောက်ပိုင်းတော့တဖြည်းဖြည်းနဲ့တော့ကောင်းလာတော့မယ်ပေါ့နော်ကောင်းလာရမယ်ဆိုတော့အခု ChatGPT လိုမျိုးနီးပညာဖြစ်တဲ့ကျွန်တော်တို့large language model လို့ခေါ်တဲ့ AI နီးပညာအသစ်တွေကတော့ဟိုအဲ့ဒါမျိုးအမားကိုတော်တော်လေးနည်းအောင်လှုပ်လှန်နိုင်တယ်လှုပ်လှန်နေတော့ ဒီရရှိရတာပိုကောင်းမှုရှိတယ်ဒါပေမဲ့အခုချိန်ဒီကတော့နည်းနည်းလေးအဲ့လိုတော့ဟာ rule base ပေါ့နော် rule base နဲ့ဒီခုန traditional ဒီတမယိုးကျ machine learning တရင်ခေတ်ကအဟောင်းဒီပညာတွေနဲ့လုပ်တဲ့အခါမှာတော့အခုတည်းဒီဟိုအမှားရှိတယ် Facebook ကိုယ်တိုင်မှာလည်းဟိုကာကာကိုယ်တဲ့အပိုင်းမှာတော့အခုဒီဒီပညာတွေကတဖြည်းဖြည်းနဲ့တိုးတက်လာတော့ဟိုဆက်ပြီးတော့ဟိုလိုပိုကောင်းလာပြီးတော့ရှိပါတော့အခုအချိန်မှာတော့တရားရခိုင်တော့ကာဘာတော့မဖြစ်သေးဘူး
မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုတင်ဆက်ခဲ့တာပါတနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါရရှင
် VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်
ကျမတို့ VOA မြန်မာပိုင်းကနေဒီ Telegram မှာလည်းကျမတို့ page ဖွင့်ထားပြီးတော့သတင်းတွေကိုထုတ်လွှင့်နေပါတယ် page ရဲ့လိပ်စာကတော့ t.me/burmesevoanews ဖြစ်ပါရဲ့ရှင်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ကြရအောင်ပါဒုတိယအကြိမ်ပြည်သူညီလာခံကြီးကိုအမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ကကြီးမှုပြီးတော့ April 4ရက်ကနေ6ရက်နေ့အထိကျင်းပပြုလုပ်ခဲ့ပါတယ်ညီလာခံနောက်ဆုံးနေ့မှာ CRPH နဲ့ NUG တို့မတည့်ရောက်ခဲ့တဲ့သတင်းဟာလှုပ်ခတ်ခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတော့မီဒီယာတွေဘလို့သုံးသက်ရေးသားကြတယ်လဲဆိုတာကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းပါရှင်ပြည်သွင်းနိုင်ကအလိမ္မာနဲ့အတူတင်ဆက်ထားပါရရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေဒုတိယအကြိမ်ပြည်သူညီလာခံအပြီးမှာ NUCC အပေါ်ဘယ်လိုမြင်ကြသလဲဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC ကကြီးမှုကျင်းပတဲ့ဒုတိယအကြိမ်ပြည်သူညီလာခံကို2024 AB 4ရက်နေ့မှာစတင်ပြုလုပ်ခဲ့ပါတယ်ညီလာခံရက်ကိုမူလက AB 4ရက်ကနေ6ရက်နေ့အထိ3ရက်သတ်မှတ်ထားခဲ့ပြီမယ်လို့တကယ်လက်တွေ့ကျင်းပတဲ့အခါမှာတော့မူလသတ်မှတ်ထားတဲ့အတိုင်း3ရက်နဲ့မပြည့်ပြတ်လို့2ရက်ထပ်တိုးပြီး5ရက်ပြုတ်လုခဲ့တာတွေ့ရပါတယ်ပထမအကြိမ်ပြည်သူညီလာခံကို2022ဇန်နဝါရီ29ရက်နေ့ကနေ29ရက်နေ့အထိ3ရက်တာပြုတ်လုခဲ့ပါတယ်ပြည်သူညီလာခံကို6လတကြိမ်ပြုတ်လုဖို့သတ်မှတ်ထားပြီမယ်နှစ်နှစ်နဲ့3လအကြာမှသာဒုတိယအကြိမ်ပြည်သူညီလာခံကိုကျင်းပပြုလုပ်နိုင်ခဲ့တာတွေ့ရပါတယ်။ဒါကြောင့်လဲပြောစရာဆိုစရာဆွေးနွေးစရာငင်းခုန်စရာအကြောင်းတွေကစုပုံထားသလိုဖြစ်နေခဲ့ပြီးဆွေးနွေးစရာတွေမပြီးပြတ်တာကြောင့်ညီလာခံရက်ကိုလည်းတိုးချဲ့ခဲ့ရပါတယ်။ဒုတိယအကြိမ်ပြည်သူညီလာခံစတဲ့ AB 4ရက်နေ့မှာပဲနေပြီးတော့အီလာလီစိတ်ကိုတော်လိုင်းရင်အင်အားစုတွေကအသေးခံဒရုန်းတွေအသုံးပြုပြီးတိုက်ခိုက်ခဲ့ပါတယ်။အီလာလီစိတ်တိုက်ခိုက်ခံရတဲ့သတင်းကမီဒီယာတွေမှာဦးစားပေးသတင်းဖြစ်ခဲ့ပြီးပြည်သူတွေစိတ်ဝင်စားမှုမြင့်တက်ခဲ့တဲ့သတင်းလည်းဖြစ်ခဲ့ပါတယ်။ဒါကြောင့်ဒုတိယအကြိမ်ပြည်သူညီလာခံသတင်းဟာမှေးမှိန်ခဲ့ရသလိုပြည်သူလူထုကလည်းစိတ်ဝင်စားမှုနည်းတဲ့အနေအထားမျိုးတွေ့ရပါတယ်။ပြည်သူညီလာခံနဲ့ပတ်သက်ပြီးဆိုရှယ်မီဒီယာတွေမှာစူးစူးညံ့ညံ့လှုပ်လှုပ်ခတ်ခတ်ဖြစ်ခဲ့တာကတော့ညီလာခံနောက်ဆုံးရက်မှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့မတက်ရောက်ခဲ့တဲ့သတင်းဖြစ်ပါတယ်ဒုတိယအကြိမ်ပြည်သူညီလာခံကိုတက်ရောက်ခဲ့သူတဦးကတော့ပြည်သူညီလာခံမှာဆွေးနွေးတင်ပြတဲ့အထက်မှာတချို့ဆွေးနွေးချက်တွေကအတော်လေးကောင်းတာတွေပါပါတယ်ဥပမာ NUG reform လုပ်ရေးပကဖပအဖပလဖစတဲ့ပသုံးလုံးအဖွဲ့တွေရဲ့လုပ်ပိုင်ခွင့်တွေမရှင်းလင်းတော့မြေပြင်မှာအခက်အခဲဖြစ်နေတဲ့ကိစ္စတွေနောက်ဗန္ဒာယီငွေရေးကြေးကိစ္စတွေဘယ်လိုသုံးစွဲနေသလဲတရုတ်မူဝါဒနဲ့ပတ်သက်ပြီး NUG နိုင်ငံခြားရေးဝန်ကြီးဌာနကမေးခွန်းထုတ်တာမျိုးတွေပေါ့အဲ့ဒီလိုကိစ္စတွေပါပါတယ်ဒါပေမဲ့အဲ့ဒီလိုကိစ္စတွေကမြုပ်သွားပြီးညီလာခံထဲမှာညင်းခုန်တာရန်လိုတဲ့ဆွေးနွေးတင်ပြပုံတွေနဲ့ညီလာခံနောက်ဆုံးရက်မှာ CRPH နဲ့ NUG မတက်တော့တဲ့အကြောင်းတွေကလွှမ်းမိုးသွားတဲ့အနေအထားဖြစ်သွားတယ်ကျွန်တော်အမြင်ပြောရရင်တဘာပရိအဖွဲ့ကလည်းခက်ပြက်ပြက်ထိန်းတာမျိုးလုပ်ခဲ့တာမတွေ့ရဘူးလို့ပြောပါလေအမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC ကကြီးမှုကျင်းပခဲ့သည့်ဒုတိယကြိမ်ပြည်သူညီလာခံမှာအပြည့်အဝအောင်မြင်မှုမရရှိကြောင်းနှင့် ပြည်သူလူထုကိုအနှူးညွတ်တောင်းပန်ကြောင်းညီလာခံကျင်းပရေးကော်မတီကဧပြီလ17ရက်နေ့တွင်ဝန်ခံပြောဆိုသည်လို့ဖော်ပြခဲ့တာတွေ့ရပါတယ်ဒုတိယကျင်းပြည်သူညီလာခံကိုညီလာခံကိုယ်စားလှယ်204ဦးအထူးဖိတ်ကြားထားသူ104ဦးနဲ့လေ့လာသူ128ဦးတက်ရောက်ခဲ့တယ်လို့သိရပါတယ်ဒါပေမဲ့ညီလာခံနောက်ဆုံးရက်ဖြစ်တဲ့ AB 6ရက်နေ့မှာတော့ CRPH NUG ကိုယ်စားလှယ်တွေမတက်ရောက်ခဲ့သလိုညီလာခံတက်ရောက်ခွင့်ရှိသူရဲ့49ရာခိုင်နှုန်းသာတက်ရောက်ခဲ့တယ်လို့ NUCC ထုတ်ပြန်ချက်တွေအရသိရပါတယ်အရာဝတီသတင်းဌာနကတော့ NUCC ကကြီးမှုကျင်းပတဲ့ဒုတိယအကြိမ်ပြည်သူညီလာခံအကြောင်းကို NUCC ရှက်ပွဲဆိုပြီးသူ့အတွေ့အမြင်ကန်တာမှာဒက်စမွန်ရဲ့ရေးသားချက်ကို AB 19ရက်နေ့မှာဖော်ပြခဲ့ပါတယ်။သူ့အတွေ့အမြင်ဆောင်းပါရှင်ကတိုင်းပြည်ရဲ့အပြောင်းလဲကာလမှာဥဆောင်ဥရပြုဖို့ရည်ရွယ်တဲ့ပလက်ဖောင်းတစ်ခုမှာပါဝင်နေသူတချို့ရဲ့ professional ဆံမှုဟာမေးခွန်းထုတ်เสียအများကြီးရှိတယ်လို့ညီလာခံအတွင်းတင်ပြဆွေးနွေးပုံတွေနဲ့ပတ်သက်ပြီးဝေဖန်ထားပါတယ်။ဒါအပြင် NUCC ဟာ2023ခုနှစ်အတွင်းမှာအစည်းအဝေးပေါင်း80ပြုလုပ်ခဲ့တယ်။ဒါဟာတလကူအစည်းအဝေး9ကြိမ်တည်းမနဲ့ကျင်းပခဲ့တယ်ဆိုတဲ့သဘောဖြစ်တယ်။ဒီအစည်းအဝေးတွေရဲ့ရလဒ်ကဘာလဲ။ product မျှော်မှန်းရလာမရှိပဲ process လုပ်ငန်းစဉ်သဘောအတိုင်းပဲလုပ်နေတာကိုပြသနေပါတယ်လို့လည်းဆောင်းပါရှင်ကထောက်ပြထားပါတယ်။ဒါအပြင်ပြည်ထောင်စုရဲ့လက်ရှိပြစ်ဆက်ခအခြေအနေနဲ့ကိုင်းညီတဲ့ရလတ်ထွက်ပေါ်စေနိုင်တဲ့အဖွဲ့အစည်းတွေပါဝင်ရေးကိုဦးစားပေးတင်တယ်။လက်ရှိ NUCC မှာတိုင်းရင်းသားလက်နက်ကိုင် ERO EAO တွေရဲ့ပါဝင်မှုနိုင်ငံရေးပါတီတွေရဲ့ပါဝင်မှုဟာအားရစရာမကောင်းလှဘူးလို့လည်းမှတ်ချက်ပေးထားပါတယ်။ဆောင်းပါရှင်နောက်တစ်ခုထောက်ပြထားတာက full consensus ကိစ္စပါ။ NUCC အဖွဲ့ဝင်တွေအားလုံးသဘောတူမှဆုံးဖြတ်ချက်ချနိုင်တယ်ဆိုတဲ့ full consensus ကြောင့်ဆုံးဖြတ်ချက်တွေမချနိုင်ဘူးဆိုရင်full consensus ကြောင့်အလုံးမဖြစ်ဘူးဆိုရင်ဘာကြောင့်ပြင်ဖို့မစဉ်းစားကြတာလဲလို့မေးခွန်းထုတ်ထားပါတယ်။ဆောင်းပါးရဲ့အဆုံးသတ်မှာတော့မြေပြင်ကတော်လှန်ရေးရဲဘော်လေးတဦးရဲ့သတင်းစကားကိုဖော်ပြထားပါတယ်။မြေပြင်ကတော်လှန်ရေးရဲဘော်လေးကကျွန်တော်တို့ဒီနှစ်အိမ်တကယ်ပြန်ရမှာလားအကူကျွန်တော်ထင်တာကတော့ကျွန်တော်တို့အိမ်ပြန်လို့ရမရဆိုတာကမအလမင်းအောင်လှိုင်အပေါ်မူမတည်တော့ပါဘူး။လူကြီးတွေအပေါ်ပဲမူတည်တော့တယ်အကူတဲ့လူကြီးတွေဆိုတာကတော့ NUCC နဲ့ NUG ခေါင်းဆောင်တွေကိုဆိုလိုတာဖြစ်ပါတယ်။အတိုင်းအမြန်က NUCC ရဲ့အခန်းကဏ္ဍကိုစမ်းစစ်ခြင်းနဲ့တိုင်းရင်းပြည်အဖျားဖျားဆိုတဲ့မျက်စိမှသတင်းဌာနရဲ့အင်တာဗျူးမှာဥပဒေအထောက်အပံ့ကွန်ရက်တီထောင်သူနဲ့လူအခွင့်ရေးရှေ့နေကြီးဦးအောင်ထူးကိုမေးမြန်းထားတဲ့ရုပ်တံသတင်းတစ်ပုဒ်ကိုကြည့်ရှုရပါတယ်။ရှေ့နေကြီးဦးအောင်ထူးကတော့ဥပဒေသမားပြီးပြီးဥပဒေရှုထောင့်ကပဲအဓိကထားပြောကြားခဲ့တာတွေ့ရပါတယ်။ကြာကာလဖွဲ့စည်းပုံအခြေခံဥပဒေအရေးကြီးကြောင်းကိုအလေးထားပြောကြားခဲ့တာတွေ့ရပါတယ်။ NUCC နဲ့ပတ်သက်ပြီးပြောကြားရမှာတော့ NUCC ဆိုတာဆရာနာရှင်စနစ်ကိုငြိမ်းချမ်းစွာဆန့်ကျင်ရေး CDM နောက်ခံလှုပ်ရှားမှုကြီးကနေပေါ်လာတာ။နိုင်ငံရေးအရအရေးကြီးပါတယ်။နိုင်ငံရေးအရတန်ဖိုးထားရပါမယ်။ NUCC ဟာဥပဒေပြုလွှတ်တော်လား။အတိုင်းအမြန်ကောင်စီလား။ရှေ့ဆက်ဘယ်လိုအကောင့်တွေဖော်မလဲ။ရှင်းရှင်းလင်းလင်းဖြစ်ဖို့လိုပါတယ်။NUCC ကိုပြန်လဲဖွဲ့စည်းဖို့လိုပါမယ်။အခုတိုင်ရှေ့ဆက်သွားလို့မရပါဘူး။လွန်ခဲ့တဲ့3နှစ်ကျော်ကာလအတွင်းမှာ CRPH, NUG, NUCC တို့စုပေါင်းကြိုးပမ်းမှုကိုအတိအမှတ်ပြုတန်ဖိုးထားရပါမယ်။သူတို့ကမကထားပြုကြိုးပမ်းခဲ့လို့စစ်ကောင်စီကိုတပြီလုံးတိုင်းတာနဲ့ဆန့်ကျင်တဲ့အဖွဲ့အစည်းတွေပေါ်လာတာဖြစ်တယ်။ဒါပေမဲ့ဒီလောက်နဲ့မလုံလောက်သေးပါဘူး။နိုင်ငံရေးဆုံးဖြတ်ချက်ချဖို့လိုပါတယ်။တစ်ဖက်ကရန်သူကိုဆက်တိုက်တဖက်က state building နိုင်ငံတော်တည်ဆောက်ရေးလုပ်ရပါမယ်။အဲ့ဒီအတွက်နိုင်ငံရေးအရာဆုံးဖြတ်ချက်ကအရေးကြီးပါတယ်လို့ပြောကြားပါတယ်ခင်ဗျာ
။ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုစောင်းပါရှင်ပြည်သွင်းနိုင်တင်ဆက်သွားတာပါ။အခုတော့ ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုကြည့်ကြရအောင်ပါရှင်။တရုတ်မြန်မာဆက်ဆံရေးအပေါ်မြမမူဝါဒအတိုင်းဝန်6ခုရဲ့သဘောထားအမြင်စစ်တမ်းတွေ့ရှိချက်တွေကိုအပိုင်း5ပိုင်းခွဲပြီးတော့ ISP မြန်မာကတင်ပြနေတာပါအခုတင်ဆက်မယ့်အပိုင်း3မှာတော့တရုတ်မြန်မာစီးပွားရေးဇင်းကြံစီမံကိန်းနဲ့ပတ်သက်တဲ့သဘောထားတွေကိုစူးစီးတင်ဆက်ထားပါတယ်ရှင်
တရုတ်မြန်မာဆက်ဆံရေးအပေါ်မြန်မာလူကျော်လူမော်တွေရဲ့သဘောထားအမြင်တွေကိုအပိုင်ငါးပိုင်းခွဲပြီး ISP မြန်မာကတင်ပြနေပါတယ်။အခုတစ်ပတ်တင်ပြမယ့်အပိုင်းသုံးမှာတရုတ်မြန်မာစီးပွားရေးစင်ကြံစီမံကိန်း CMEC နဲ့ပတ်သက်တဲ့ယူဆချက်အမြင်တွေကိုစုစည်းထားပါတယ်။ CMEC ဟာတရုတ်နိုင်ငံကိုပဲပိုပြီးအကျိုးရှိစေတယ်လို့စစ်တမ်းဖြေဆိုသူအများစုကယူဆကြပါတယ်။စစ်တမ်းဖြေဆိုသူ80ရာခိုင်နှုန်းကအဲ့ဒီလိုမျိုးရှုမြင်ကြတာပါ2022ခုနှစ်စစ်တမ်းရဲ့ဖြေဆိုချက်တွေနဲ့ရှင်ရင်တော့300ရာခိုင်နှုန်းယော့ကျသွားပါတယ်16ရာခိုင်နှုန်းကတော့နှစ်နိုင်ငံလုံးအတွက်ညီတူညီမျှအကျိုးရှိမယ်လို့ယူဆကြပါတယ်ဂျာဟာအရင်နှစ်စစ်တမ်းနဲ့ရှင်ရင်400ရာခိုင်နှုန်းပိုများလာတာပါCMEC ရဲ့ရည်ရွယ်ချက်တွေအပေါ်ဘယ်လိုရှုမြင်ကြသလဲဆိုတာနဲ့ပတ်သက်ပြီးတော့လေမေးမြန်းခဲ့ပါတယ် CMEC ဟာပထဝီနိုင်ငံရေးအရာမဟာဗျူဟာကျတဲ့နေရာတွေကိုထိန်းချုပ်ဖို့ရည်ရွယ်တယ်လို့အများစုကဖြေဆိုခဲ့ကြပါတယ်ဖြေဆိုသူ59ရာခိုင်နှုန်းကအဲ့ဒီလိုထင်မြင်ခဲ့ကြတာပါအရင်နှစ်စစ်တမ်းထက်6ရာခိုင်နှုန်းကျော့နေသွားတာပါတရုတ်နိုင်ငံအတွက်စီးပွားရေးအကျိုးအမြတ်ရရှိဖို့ရည်ရွယ်တယ်လို့မြင်သူက25ရာခိုင်နှုန်းရှိပါတယ်။ဒီပမာဏကတော့အရင်နှစ်စစ်တမ်းနဲ့ရှင်ရင်30ရာခိုင်နှုန်းပိုများလာတာပါ။မြန်မာနဲ့ဒေသတွင်းနိုင်ငံတွေပေါ်ဩစာဖြန့်ကျက်ဖို့လို့ရှုမြင်သူကတော့12ရာခိုင်နှုန်းရှိခဲ့ပါတယ်။စစ်တမ်းဖြေဆိုသူအသီးသီးမှာ CMEC နဲ့ပတ်သက်တဲ့စိုးရင်ပူပန်မှုတွေလည်းရှိနေပါတယ်စစ်တမ်းဖြေဆိုသူ32ရာခိုင်နှုန်းကပထဝီနိုင်ငံရေးအရလွှမ်းမိုးခံရမှာကိုစိုးရင်ကြပါတယ်အရင်နှစ်နဲ့ရှင်ရင်အဲ့ဒီလိုစိုးရင်မှုက1ရာခိုင်နှုန်းယော့ကျသွားတာပါလူမှုနဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှာကိုစိုးရင်သူက20ရာခိုင်နှုန်းရှိပါတယ်ဒီဆိုရင်ချက်ကအရင်နှစ်မှာဖြည့်ဆို့ခဲ့ကြတာထက်300ခန်းတုံးပိုများလာတာပါစီဝိုင်းအရာလွှမ်းမိုးခံရမှာနဲ့အကျွေးထောင်ချောက်ထဲရောက်မှာကိုဆိုရင်သူတွေက16ရာခိုင်နှုန်းစီရှိပါတယ
်ဒါကတော့ ISP မြန်မာမြင်ကွင်းကျဲမှတ်စုအစီအစဉ်ပါရှင်အခုတော့မအေးတန်တာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြအောင်ပါရှင
်ဒေးနဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ကိုဖိုးဆောင်ရဲ့တော်ရရှိကမင်္ဂလာညချမ်းမာ view မြန်မာနိုင်ငံအမြင့်ဆုံးအေးချမ်းပါစေနိုင်ငံသားအလုံးကျန်းမာဘေးရန်ကင်းကြပါစေတို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေးပါစေနော်နာမည်မဖော်ပြပါနဲ့လို့တစ်ခေါက်ပြောထားပြီးတော့ပြောင်းနေတဲ့အမှာအခုတစ်ခေါက်စာတူတူလေးပြန်ပြီးတော့ရေးထားတာပ
ါမင်္ဂလာပါ VOE ရေဒီရက်ပိုင်းထဲမှာမြန်မာပြည်သူတွေရဲ့ကြီးမားတဲ့စိန်ခေါ်မှုတွေမြန်မာနိုင်ငံရဲ့သတင်းတွေကိုပတ်ပေါင်းစုံကနေအချိန်နဲ့အမျှတောင်းစီအောင်လို့တင်ဆက်ပေးနေတဲ့ VOE ရဲ့သတင်းတွေကိုပဲအာရုံစိုက်ပြီးနားထောင်နေရပါတယ်။လမ်းပြောင်းနေရသူဖြစ်နေလို့ပါ။ VOE ကျေးဇူးပါ။ VOE မိသားစုများအားလုံးကျန်းမာကြပါစေ
။ဟုတ်ကဲ့ရှင်။ VOE ကိုနားဆင်နေကြတဲ့သတင်းရှင်တွေအားလုံးလည်းကျန်းမာပေးရန်ကြင်ကြပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်။
ဗီဒီယိုကိုငငယ်လေးတည်းကနားထောင်လာခဲ့သူပါဆိုပြီးတော့စာရေးလာတဲ့သောရာရှင်ပြောလာတာစိတ်ဝင်စားစရာကောင်းပါတယ
် VOA ကိုနားထောင်လာတာဆယ်ကျော်တက်ကတည်းကပါနိုင်ငံရေးလို့ဆိုမလားသတင်းတွေကိုဝါသနာပါခဲ့တာဗီဇာပါရေဒီယိုခင်မှာ2005ကနေ2009အထိ VOA သတင်းတွေကိုနေ့တိုင်းနားထောင်ကူးယူပြီးတော့အထက်လူကြီးများများစီစာရေးပြီးတင်ပြရပါတယ်ညအစီအစဉ်ဆိုမနေ့ကျရင်အမြဲတမ်းစာရေးပြီးပြရပါတယ်ဘယ်နှစ် VOA ကပြောကြားချက်များဆိုပြီးတော့ပေါ့လေအဲ့ဒီတုန်းကတည်းက VOA 1.0 သားတွေနာမည်ကိုအကုန်အလွတ်ရနေတာပေါ့အားပေးနေတယ်ဆိုတာပြောပြမိတာပါအခုတော့အစီရင်ခံရတဲ့ဘဝမဟုတ်တော့ပါဘူး
ဟုတ်ကဲ့ကျမကြားဘူးပါတယ်ရှင်ကျမမြန်မာနိုင်ငံကတကယ်ချင်းနေပြောဘူးတာပါသူတို့ငယ်ငယ်တုန်းကရေဒီယိုကလာတဲ့သတင်းတွေကိုကူးယူပြီးတော့သူတို့အချင်းချင်းပြန်ပြီးဗဟုသုတအနေနဲ့ဝေမျှကြတယ်ဆိုတော့ပါအခုကတော့အဲ့ဒီ social media တွေခင်မစားသေးတဲ့ခေတုန်းကပြည်ပသတင်းဌာနတွေကထုတ်လွှင့်တဲ့ရေဒီယိုသတင်းတွေကိုကူးယူပြီးအထက်လူကြီးတွေစီကိုတင်ပြရတယ်ဆိုတော့အခုဒီသောရရှင်ပြောလာလို့လက်တွေ့သိရပါတယ်နော်အခုထိဆက်ပြီးတော့အစီအစဉ်တွေကိုနားဆင်နေတယ်ဆိုလို့ကျေးဇူးအထူးတင်ပါတယ်program အစီအစဉ်လေးအတွက်အကြံပြုချင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ moonlight ဆိုတဲ့သောရရှင်ပါ
ကျွန်တော်တို့မြန်မာနိုင်ငံသားအများစုကပညာရေးမှာလူအများစုကအထက်တန်းတော့မအောင်ကြတာများပါတယ်ကျွန်တော်တို့30ဝန်းကျင်အရွယ်တွေပေါ့ဘွဲ့ရတွေလည်းရှိပါတယ်အတွေးအခေါ်ပိုင်းတွေကတော့တိတ်မမြင့်နေပါဘူးဒါကိုနှိုင်းရှင်ချက်တစ်ခုအနေနဲ့နိုင်ငံတကာကကလေးလူငယ်အရွယ်ပေါင်းစုံကိုခေါင်းစဉ်အနေနဲ့ကို့အမြင်သူ့အမြင်ကို့အမြင်ကို့အတွေးသူ့အမြင်သူ့အတွေးစသဖြင့်ဥပမာပေါ့ကောင်းစဉ်အောက်မှာဆွေးနွေးနှိုင်းရှင်ကြပုံလေးတွေကိုအစီအစဉ်တစ်ခုအနေနဲ့မြင်ကျင်ပါတယ်။လူငယ်တွေအတွေးအခေါ်မြင့်လာစေခြင်းပါတယ်။ဒီအစီအစဉ်ကနေလူတန်းစားမရွေးပါဝင်လာရင်အတွေးအခေါ်တွေတိုးတက်လာနိုင်တယ်လို့မြင်မိတယ်လို့အကြံပြုကျင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဒီသောရရှင်ပြောသလိုမျိုးကို့အမြင်ကို့တွေးသူ့အမြင်သူ့တွေးဆိုတဲ့အစီအစဉ်မျိုးအတိအကျမဟုတ်ပေမဲ့လည်းဒီနိုင်ငံတကာမှာမြန်မာနိုင်ငံကလူငယ်တွေဘယ်လိုမျိုးထိုးထွက်ပြီးတော့အောင်မြင်အောင်လှုပ်ဆောင်နေလဲဆိုတဲ့အစီအစဉ်တစ်ခုကျွန်တော်တို့ Gen Z အစီအစဉ်အနေနဲ့တင်ဆက်ပေးနေပါတယ်နော်။အခုပြောထားတဲ့အစီအစဉ်နဲ့တော်တော်လေးကိုဆင်တူပါတယ်ရှင်။အဲ့အစီအစဉ်လေးကိုကြည့်ကြည့်စေချင်ပါတယ်။အခုလိုအကြံပေးလာတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်နော်။ဒီတော့အရှင်ကျမတို့ VOA ကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်အမြင်တွေကိုရေးလာကြတဲ့မှတ်ချက်တွေကိုအခုဆက်ပြီးတော့ဖော်ပြပေးသွားချင်ပါတယ်ရှင်။ကျမတို့ဒီစနေနေ့တော့တင်ဆက်ပေးသွားတဲ့အစီအစဉ်မြန်မာဒီမိုကရေစီရေးကိုအားပေးဖို့အမေရိကန်ပြည်အောင်စုကပြဋ္ဌာန်းထားတဲ့ Burma Act ဥပဒေဟာမြန်မာနိုင်ငံကိုဖျက်ဆီးဖို့ဖြစ်စေတယ်လို့စစ်ကောင်စီကဆွဲဆွဲလိုက်တဲ့သတင်းနဲ့ပတ်သက်ပြီးတော့သတင်းရှင်တွေပြန်ရေးလာကြတာဖြစ်ပါတယ်။ပြည်ရင်းသတင်းဌာနတစ်ခုနဲ့တည်တဲ့မေးမြန်းခန်းမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းအဲ့လိုပြောသွားလိုက်တာဖြစ်ပါတယ်။ဒီသတင်းပေါ်မှာသောရရှင်နဲ့မှတ်ချက်တွေအများကြီးရေးလာကြတာပါ။ Messenger ကနေပြီးတော့စာရေးလာတဲ့သောရရှင်တယောက်ကတော့အကောင့်နံပါတ်မဖော်ပြပါနဲ့ဆိုပြီးတော့ဒီသတင်းနဲ့ပတ်သက်ပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ်
။မြန်မာနိုင်ငံကိုအမေရိကန်နိုင်ငံကဖျက်ဆီးဖို့ကြိုးစားနေတယ်လို့စက္ကဆကဆွဆွဲတဲ့သတင်းတွေးလိုက်ရလို့အံ့ဩမိပါတယ်။စက္ကဆအသိဉာဏ်ကင်းမဲ့ပြီး NLD ကိုမတရားဆွဆွဲပြီးကောင်းဆောင်တွေပါတီဝင်တွေကိုဖမ်းဆီးထောင်ချသူ့ကိုမထောက်ခံတဲ့ပြည်သူတန်းပေါင်းများစွာရဲ့အသက်အိုးအိမ်စီးစင်ကိုဖျက်ဆီးလူမှုကိုမိရှို့တပ်ဖြတ်နေတာကိုရတန်းကရက်လို့ပြည်သူအာဏာကိုပြည်သူပြန်ပေးလိုက်ရမှာပါဒါဆိုကြာရှုံးနိုင်ငံအဖြစ်ကမြန်မာပြည်လဲလွတ်မြောက်သွားပါလိမ့်မယ
်အကောင့်နံပါတ်မဖော်ပြပါနဲ့လို့ရေးလာပါတယ်အဲ့တော့ Russian Infinity Traveler ဆိုတဲ့ Russian မှတ်ချက်ရေးလာတာမှာတော့ရခိုင်အာဏာမသိငယ်အခြေအနေတွေထဲပြည်သူလူနေမှုဘဝတွေကုန်စည်နှုံးတွေအစအစရရာတာနေတော့အာဏာသိမ်းတာကိုမှန်တယ်လို့ထောက်ခံရမယ်တဲ့ခုကြတော့အရင်အခြေအနေထက်ပိုပြီးတော့ကောင်းသွားတယ်ဆိုတဲ့အရာရှာမတွေ့သေးပါဘူးပြည်သူတွေရဲ့စားဝတ်နေရေးကိုတဆင့်မြင့်ပြီးတော့ထားနိုင်တဲ့ဘယ်အုပ်ချုပ်သူလူတန်းစားမဆိုလက်ခံရမှာပဲလို့ပြန်ပြီးတော့ရေးလာပါတယ်နောက်ထပ်သောရရှင်စီသူကြောစွာဆိုတဲ့သောရရှင်ကတော့အခုပြောသွားတဲ့သောရရှင်နေနဲ့မတူပါဘူးသူ့ရဲ့အမြင်ကတော့ပြည်အောင်စုပြုကွဲမှုကိုအားပေးပြီးတော့အမျက်ထုတ်ဖို့ကြံစီမှုဖြစ်တာမြင်ပါတယ်တဲ့သူတို့ထောက်ပံ့နေငွေပြည်သူတွေစီလဲမရောက်ရှိသလိုလက်နက်ကင်ပြည်သူတွေပြည်အောင်စုပြုကွဲအောင်လုပ်ဖို့အားပေးရတာဖြစ်နေပါတယ်စစ်တပ်ကိုမနစ်သက်ပေမဲ့လည်းကိုယ့်ရဲ့နိုင်ငံပြည်အောင်စုကိုတည်မြဲစေချင်ပါတယ်အခုဟာက မြမအရေးကိုပြည်ပနိုင်ငံတွေအမြတ်ထုတ်မှုတွေများလာပါပြီလို့ရေးလာပါတယ်။ဒါကသရရှင်တွေရဲ့ကိုယ်ပိုင်အမြင်တွေဖြစ်တယ်ဆိုတာထပ်ပြီးတော့သတိပေးချင်ပါတယ်နော်။ရွှေလူထွန်းဆိုတဲ့သရရှင်ကတော့ဘာဖြစ်လို့အခုလိုမျိုးဒီစစ်ကောင်စီဘက်ကနေပြီးတော့တံပြန်ပြီးဒီကိစ္စပြောရတာလဲဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်
။စစ်တပ်ကအနာသိမ်းလိုက်လို့ပြည်စည်းယိုယွင်းချွတ်ချုံကျသွားတဲ့နိုင်ငံပြည်သူတရလုံးကိုဒုက္ခမျိုးစုံပေးုံနဲ့အာမရနောက်ဆုံးစစ်မှုထမ်းဥပဒေနဲ့စင်ပုတ်ပြီးပြည်သူကိုတောကမျက်ရည်ဝေစေခဲ့တဲ့အာဏာယူစစ်တပ်ဒီလိုဆက်အာဏာရှင်တွေကိုတိုက်ခိုက်တွန်းလှန်ပွဲမှာအင်အားတရဖြစ်စေဖို့ဘာမာအက်ကိုပြတ်ထန်းပြီးမြန်မာပြည်သူတွေကိုအကူအညီပေးတာတကယ့်ကိုကျေးဇူးတင်ကြပါပြောတဲ့သူကတော့သူတို့ပလင်ပြောက်မဲ့အကူအညီတွေဆိုတော့မျက်ရည်ဆက်လက်နဲ့ပြောရရှာပေမပေါ့ဗျာ
ဒီသတင်းနဲ့ပတ်သက်ပြီးတော့သရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုပြန်ပြောရေးလာကြတဲ့မှတ်ချက်တွေကတော့အများကြီးဖြစ်ပါတယ်ရှင်။အခုအချိန်ရသလောက်အချိန်ကန့်သတ်နဲ့ဖော်ပြပေးလိုက်တာဖြစ်ပါတယ်နော်။သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။အားလုံးပုံမှန်ကောင်းမွန်တဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်ထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ဒါကတော့မဲတနာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်ဒီအစီအစဉ်ကနေ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်အခုတော့ထူးခြားစံပြကမ္ဘာသတင်းတွေကိုတင်ဆက်မှာပါရှင်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာတသက်လွတ်စားဖို့တိုက်တွန်းတဲ့ပညာပေးနှိုးဆော်တဲ့တရိတ်ဆန်အခွင့်အရေးဖွဲ့လူစိတ်ဝင်စားမှုရအောင်ဆိုပြီးခွေးသားရောင်းချပွဲပြုလုပ်ခဲ့ပါတယ်ဘော့စနီးယားနိုင်ငံမှာတော့ရွာတရွာမှာကြောင်းတက်တဲ့ကလေးတယောက်တည်းပဲရှိပေမဲ့စာတင်ကြောင်းတေချာဖွင့်လက်တင် जा ပေးနေပါတယ်ဒီလိုကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့အတူမက်ခင်ဖြူတွေးကပြောပြမှာပါရှင
်မေဂန်ပြောစုနယူးယောက်မြို့မှာတရိတ်ဆန်ခွင့်ရေးအဖွဲ့တစ်ခုကခွေးသားရောင်းပြီးတက်တက်လို့စားဖို့တိုက်တွန်းတဲ့ပညာပေးလှူဆောင်မှုတရက်ပြုလုပ်ခဲ့ပါတယ်တရိတ်ဆန်ကာကွယ်ရေးအဖွဲ့ ASAP ကကိုလံဘီယာတက္ကသိုလ်နားကမဟန်တန်လမ်းမပေါ်မှာခွေးသားနဲ့တူတဲ့အပင်ကထုတ်လုထားတဲ့အသားတူတွေကိုခွက်ထဲမှာအမိအဖြစ်ထည့်ထားပြီးဖြတ်သွားဖြတ်လာတွေကိုလန့်သွားအောင်လုပ်ခဲ့ကြတာပါခွေးသားအမိအဖြစ်ပြီးတဲ့ဆိုရင်လူတွေကလန့်သွားပြီးလာရောက်စကားပြောတာကြောင့်အခုလိုလှုပ်ဆောင်ရတာဖြစ်တယ်လို့ဒီဖွဲ့ကိုတည်ထောင်သူဒေါက်တာဖာရက်စ်ဟာစီနီကပြောပါတယ်သူတို့အဖွဲ့ဟာအသားစားတာကနေကပ်ရောဂါတွေဖြစ်ပေါ်စေနိုင်တာကြောင့်တက်တက်လို့စားဖို့အတွက်တိုက်တွန်းနှိုးဆော်နေတာပါပြီးတော့လူတွေမွေးထားတဲ့ခွေးတွေကြောင့်လေလို့ပဲဝက်တွေချက်တွေနွားတွေကလည်းခံစားနားလေတတ်ပြီးနာကျင်မှုကိုလည်းခံစားတတ်တာကြောင့်အသားမစားကြပဲတသက်လွတ်သာစားကြဖို့တိုက်တွန်းနေရတာဖြစ်တယ်လို့ ESAP အဖွဲ့ကပြောပါတယ် ESAP အဖွဲ့ဟာလူတွေအသားစားတဲ့အတွက်လူတွေရဲ့ကျန်းမာရေးပတ်ဝန်းကျင်နဲ့တရိတ်ဆန်တွေအပေါ်တက်ရောက်မှုတွေကိုသတိထားမိစေဖို့အတွက်ပညာပေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်ရှင်
ဘော့စနီးယားနိုင်ငံအလဲပိုင်းကပက်ထရိုဗီစီရွာကလေးကစာတင်ကြောင်းတစ်ကြောင်းမှာကျောင်းသားတစ်ယောက်ပဲရှိပြီးတော့အဲ့တယောက်ခဲကိုပဲစာတင်ပေးနေရပါတယ်။အဲ့ဒီကလေးကတော့မဟီဗီလူလိုဗစ်ဖြစ်ပြီးသူ့ရွာကလေးဟာ1992ခုနှစ်ကနေ95ခုနှစ်အတွင်းဖြစ်ပွားခဲ့တဲ့ဘော်ကန်စစ်ပွဲအတွင်းမှာစစ်တံကိုခံစားခဲ့ရပြီးလူဦးရေနည်းပါးတဲ့တံကိုခံနေရတာပါ။အရင်ကတော့ဒီရွာကလေးမှာလူဦးရေ300ကျော်ရှိခဲ့ပြီးအခုချိန်မှာတော့လူဦးရေ20ကျော်30လောက်သာရှိပါတော့တယ်။အဲ့ဒီလူဦးရေထဲမှာမှခုနှစ်နှစ်အရွယ်မဟီဗလီလိုဖစ်တယောက်သာကျောင်းနေအရွယ်ကလေးဖြစ်ပြီးတော့တခြားကလေးတယောက်မှမရှိပါဘူးတက်မဲ့ကျောင်းသားမရှိတဲ့အတွက်လည်းဒီကကျောင်းကိုနှစ်ပေါင်းများစွာပိတ်ထားပြီးတော့2022ခုနှစ်မှာမှဒီကလေးကျောင်းနေအရွယ်ရောက်လာတော့မှစာသင်ဖို့အတွက်ပြန်ဖွင့်ပေးတာပါဘော့စနီးယားနိုင်ငံမှာမူလတန်းပညာရေးဟာမသိမနေရအခမဲ့ဖြစ်ပြီးတော့ကိုးနှစ်ကြာပညာသင်ကြားရမှာပါဒီရွာကလေးဟာအနည်းဆုံးမြို့နယ်မိနစ်40ကြာကားမောင်းသွားရပြီး တောင်ပေါ်ဝေးလံခေါင်တီရဲ့အရက်မှာတည်ရှိရာကြောင့်လဲအသက်ခွန်နှစ်အရွယ်ဘီလူလိုဗစ်တယောက်တခြားမှာကြောင်းသွားတက်ဖို့ကလည်းမဖြစ်နိုင်ပါဘူး။ဒါကြောင့်ဒေသဆိုင်ရာတာဝန်ရှိသူတွေကဒီကလေးကိုသူ့ရွာကျောင်းမှာပဲပညာသင်ပေးဖို့အတွက်ကျောင်းကိုပြန်ဖွင့်ပေးခဲ့ပြီးသူ့အတွက်ဆရာတီးတန့်ခံထားပေးခဲ့တာပါ။ဒီဆရာကလည်းကလေးရဲ့တငယ်ချင်းဖြစ်လာခဲ့ပြီးတော့ဒီကလေး၅နှစ်အကြာကျောင်းတက်အပြီးမှာတော့ဒီရွာမှာကလေးမရှိတော့တဲ့အတွက်ဒီကျောင်းကိုပြန်ပိတ်ထားမှာပါခင်ဗျာ။
ပေါ်စနီးယားနိုင်ငံအနောက်မြောက်ပိုင်းကမြို့ကလေးတစ်မြို့မှာ Formula 1ပြိုင်ကားပုံစံကားတစ်စီးကိုကားဆက်ပြင်ဆရာတို့ကဖန်တီးထားပါတယ်။ Clutch မြို့မှာနေထိုင်တဲ့အသက်36နှစ်အရွယ် Himzo Baganovic ကဒီပြိုင်ကားပုံစံတူကားကိုမြို့တော် Sarajevo ကနေဝယ်ခဲ့တာဖြစ်ပြီးတော့သူ့အကြိုက်ဆုံးဖြစ်တဲ့ Ferrari အနီရောင်ကားပုံစံဖန်တီးထားပါတယ်။အခုလိုပြိုင်ကားတစ်စီးပိုင်ဆိုင်ဖို့ကသူ့အိမ်မက်ဖြစ်ပြီးအခုလိုပုံစံတူကိုနှစ်နှစ်အကြာပြုပြင်မှုမှန်ခဲ့ရပါတယ်။တန်တယ်တွေနဲ့တိဆောက်ထားတဲ့ဒီကားဟာတကယ့်ကားအစ်စ်တွေလိုဒေါ်လာတန်းချီတန်နဲ့ကာဗွန်ဖိုင်ဘာနဲ့တိဆောက်ထားတာမဟုတ်ပေမဲ့လေဒီကားကိုတဖြည်းဖြည်းပိုကောင်းအောင်လုပ်သွားမယ်လို့ Biganovic ကပြောပါရယ်ဒီကားမှာအခုထက်ပိုကောင်းတဲ့အင်ဂျင်ကားတာယာနဲ့အော်တိုဂီယာဖြစ်လဲပြောင်းသွားဖို့အစီအစဉ်ရှိပါရယ်ဒီပြိုင်ကားကိုမောင်းတဲ့အခါမိုးပေါ်ပြန်နေတယ်လို့ခန်းစားပြီးတော့ဘော့စနီးယားနိုင်ငံမှာဒါမျိုးတစ်စင်းပဲရှိတယ်လို့လည်းသူကပြောပါရယ်ရှင်
အိန္ဒိယနိုင်ငံတောင်ပိုင်းကမန်ဂလိုမြို့မှာဟိန္ဒူနတ်ဘုရားမဒါဂါကိုကိုးကွယ်သူတွေအနေနဲ့မိတုံးနဲ့အချင်းချင်းပစ်ပေါက်ပူဇော်ကြတဲ့ပွဲကိုပြီးခဲ့တဲ့အပတ်ကကျင်းပခဲ့ပါတယ်။အခုလိုဘုရားကျောင်းထဲမှာမိတုံးနဲ့အချင်းချင်းပစ်ပေါက်ကြတဲ့ဒလိထုံးစံကိုအဂ္ဂနီကလီလို့ဒေသခံတွေကခေါ်ဆိုကြပြီးနှစ်ရာပေါင်းများစွာကျင်းသုံးခဲ့တာပါ။ရှေ့ရကြကျင်းပတဲ့ပူဇော်ပွဲဒုတိယနေ့မှာအခုလိုမိတုံးနဲ့ပေါက်တဲ့ပွဲကိုကျင်းပတာပါ။ဟုံးလက်၆တွေကိုမိတုံးအဖြစ်သုံးပြီးပစ်ပေါက်တဲ့အတွက်သူတို့နတ်ဖျားကသဘောကျတယ်လို့ဒီနတ်ဖျားကိုယုံကြည်သူတွေကပြောပါတယ်ဟိန္ဒူဒန္နာယီလာရိုးရာပုံမြင်တွေထဲမှာတော့လူသားတွေကိုဒီဒေတာမှာဖျက်ဆီးခဲ့တဲ့မကောင်းဆိုးဝါးကိုနတ်ဖျားကနှိမ်နှင်းပေးခဲ့ပြီးဒေတာကန်တွေကလည်းမိများတွေနဲ့ဝိုင်းပစ်ပေးခဲ့တယ်လို့ယုံကြည်ကြပါတယ်ခင်ဗျာ
ဒါကတော့ကဘာတလွားထူးခြားစံပြသတင်းတွေကိုကိုငိမ့်ချန်းနဲ့အတူမက်ခင်ဖြူတွေကပြောပြသွားတာပါအခုတော့သတင်းချင်းချုပ်ကိုကိုရနိုင်ကတင်ဆက်ဖို့အချိန်ရောက်ပါပြီရှင
်မေဂန်နိုင်ငံတဝမ်းကတက္ကသိုလ်ချောင်းတွေမှာဂါဇာစစ်ပွဲကိုစတင်တဲ့ဆန္ဒပြပွဲတွေကိုတက္ကသိုလ်တွေနဲ့ရဲတပ်ဖွဲ့တွေကဖမ်းဆီးအရေးယူတာတွေရှိနေချိန်မှာပဲဂါဇာစစ်ပွဲကိုစတင်တဲ့ចောင်းသားတွေကတော့ဆန္ဒပြပွဲတွေကိုဆက်လုပ်သွားမယ်လို့ပြောလိုက်ပါတယ်စိန့်လူးဝစ်မြို့ကဝါရှင်တန်တက္ကသိုလ်ကတချို့တက္ကသိုလ်ចောင်းအဆောင်တွေကိုပိတ်ပစ်လိုက်ပြီးတော့ Green Party ကသမရလောင်းဖြစ်ဝင်ရွေးခန့်မဲ့ Jill Stein ပါဝင်ဆန္ဒပြတဲ့သူတချို့ကိုလည်းဖမ်းဆီးလိုက်ပါတယ်မြန်မာအရေးအာဆီယံနိုင်ငံတွေဆွေးနွေးဖို့ထိုင်းနိုင်ငံရဲ့အဆိုပြုချက်ကိုလက်ရှိဥက္ကဋ္ဌလာအိုနိုင်ငံကထောက်ခံကြောင်းထိုင်းဆိုရတာဝန်ရှိသူတယောက်ကပြောလိုက်ပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်လက်ရှိအာဆီယံဥက္ကဋ္ဌပြင်ဥက္ကဋ္ဌဟောင်းနဲ့ရှေ့လာမဲ့ဥက္ကဋ္ဌတစ်တွေပါဝင်မဲ့အာဆီယံထရိုက်ကာ၃ဖွဲ့ဆိုင်အာဆီယံနဲ့တခြားအဖွဲ့ဝင်နိုင်ငံတွေပါဝင်နိုင်မဲ့အာဆီယံထရိုက်ကာ Plus ဆွေးနွေးမှုတွေလုပ်ဖို့အဆိုပြုချက်ကိုဗုဒ္ဓဦးနေကလက်ကြားဥက္ကဋ္ဌလာအိုနိုင်ငံကိုတင်ပြခဲ့တာမှာလာအိုနိုင်ငံကကြိုဆိုလိုက်ပြီးတော့အဆိုပြုချက်ကိုစဉ်းစားသုံးသပ်နေတယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရနီကွန်ဒက်ဘာလန်ကူရာကိုကိုးကားပြီးတော့ထိုင်းနိုင်ငံတို့ဘန်ကောက်ပို့စ်သတင်းစာကဒီနေ့ပဲဖော်ပြခဲ့ပါတယ်မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနဲ့တောင်အာရှနိုင်ငံတွေမှာဒီနေ့မှအပူချိန်တွေအလွန်မြင့်တက်ခဲ့တာကြောင့်အာဏာပိုင်တွေဘက်ကကြမ်းမာရေးဆိုင်ရာသတိပေးချက်ထုတ်ပြန်ခဲ့ရပြီးဒေသခံတွေဟာလည်းအပူရန်တက်တာစေဖို့အတွက်ပန်းချီနေတဲ့လေးပတ်ဆက်တွေရှိတဲ့ဈေးဝယ်စင်တာတွေကိုတွားခဲ့ကြပါတယ်ဒေသတွေမှာပြီးခဲ့တဲ့သတင်းဘက်ကအပူချိန်ဟာ45ဒီဂရီစင်တီဂရိတ်အထိအလွန်မြင့်တက်ခဲ့တာကြောင့်ကျောင်းတွေထောင်ထဲချပြီးတော့လည်းပိတ်ခဲ့ရပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်ဒါကတော့သတင်းချင်းချုပ်ကိုကိုရနိုင်ကပြောပြသွားတာပါဒီကနေ့ညပိုင်းအစီအစဉ်ဒီထုတ်လုပ်ရေးမှုကတော့ကိုဆန်ကျော်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကန်ချမ်းပါရုပ်တံအင်ဂျင်နီယာကတော့ဒီရန်ဝမ်းဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်ကျမတို့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကမ္ဘာတော်သောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေရှင်ကျမအင်ဂျင်နိုင်ပ
ါ This program